Voice of America in Burmese.
မင်္ဂလာညချမ်းပါတောတာရှင်များရှင်2019ခုနှစ်ဩဂုတ်လ18ရက် VOA American တန်ရဲ့တနင်္ဂနွေနေ့ညပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်တင်ဆက်ပေးနေပါပြီရှင်ဒီကနေ့ညပိုင်းစီစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုသားညုံနဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာဘုံပေါက်ခွဲမှုကြောင့်63ဦးထပ်မင်းသေဆုံးပြီးတော့180ကျော်ဒဏ်ရာရသွားခဲ့ပါတယ်။ဟောင်ကောင်မှာတော့အစိုးရဆန့်ကျင်တဲ့ဆန္ဒပြပွဲတွေကို17ပတ်မြောက်အဖြစ်နဲ့ဆက်လက်ကျင်းပနေပြီးတော့ဒီကနေ့မှာတော့ဆန္ဒပြတဲ့သူအရေအတွက်3000လောက်ထိရှိခဲ့ပါတယ်။မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဖို့သူတင်နာဌာနအတွင်းရေးမှူးဦးမျိုးရနောင်သိန်းကိုပါတီတာဝန်တွေကနေရဆိုင်းလိုက်တယ်လို့ NLD ပါတီကဒီကနေ့မှာကြေညာပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒေါက်တာရှင်နေတဲ့နေ့ဒီမှာနားဆင်ရမယ့်သတင်းစာတွေမှာတော့စီးရီးတင်းမာနေတဲ့ရှမ်းမြောက်ပိုင်းမှာဒီကနေ့မှလဲတက်ခိုက်မှုတွေဆက်ပြီးတော့ဖြစ်ပွားနေတယ်လို့ကုလုံတံတားတစင်းလဲဖြက်စီးခံရတဲ့အတွက်ဒေသခံပြည်သူတွေလုံခြုံရေးအတွက်အထူးစိုးရိမ်နေရပါတယ
်ဒီနေ့ကတော့မနေ့ပိုင်းကအဲ့ဒီသုခိုင်နဲ့ညဖက်ကရှားဘက်မှာသက်ကန်တူကိုဝင်တိုက်တယ်လို့ဟို
မြမရေးလီလာသူရှမ်းပြည်နယ်တီဘောမြို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဥယေထွန်းပြောသွားတာပါအပြည့်စုံကနောက်ပိုင်းမှာနားဆင်ရပါမယ်ဒီအကြောင်းနဲ့တူအပတ်စဉ်ကဏ္ဍကြီးလေးမှာမြမရေးရာဆွေးနွေးကမ်းမှာမန္တလေးမြို့က140ကျော်တက်တန်းရှိတဲ့ရွှေနန်းတော်ကျောင်းကြီးကိုဘယ်လိုထိမ့်သိမ်းပြုပြင်နေပါသလဲဆိုတဲ့အကြောင်းကိုထုတ်လင်းပေးမှာဖြစ်တယ်လို့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံ့သက်ချက်မြမပြည်မပေးစာများနဲ့ကဘာတလွားထူးခြားစံပြသတင်းများကိုလည်းတိဆက်ပေးသွားမှာပဲအခုအရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုရင်နိုင်နဲ့ကိုသားညူဦးတို့ကပြောပြပေးပါရှင
်အာဖဂန်နစ္စတန်နိုင်ငံကဘူးမြို့မှာမနေ့ညကပြုလုပ်ခဲ့တဲ့မင်္ဂလာဆောင်တစ်ခုတွင်အသေးခံဘုံခွဲမှုဖြစ်ပွားခဲ့တာကြောင့်ဒေသသူရေတပ်တွေထပ်ထိုးလာပြီးတော့အခုဆိုရင်63ရောက်ထပ်မင်းရှိသွားပြီဖြစ်ပြီးတော့183ရောက်ဒဏ်ရာရသွားတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောလိုက်ပါတယ်အာဖဂန်မှာရှိတဲ့ IS Islamic အစိုးရအဖွဲ့ကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပြောပါတယ်ဒီအသေးခံဘုံခွဲတိုက်ခိုက်ခံရတဲ့မင်္ဂလာဆောင်အတွင်းထိခိုက်ဒေဆုံးသူအများစုဟာ Shia Hazara လူနည်းစုဝင်တွေဖြစ်ကြပါတယ်အာဖဂန်ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရ Nasrat Rahimi ကတော့ဒီထိခိုက်ဒေဆုံးသူအရေတပ်ကိုဒီကနေ့မနေ့အစောပိုင်းမှာကြီးညာချက်ထုတ်ပြန်ပြောကြားလိုက်ပြီးတော့အဲ့ဒေဆုံးသွားတဲ့သူတွေထဲမှာအမျိုးသမီးတွေနဲ့ကလေးငယ်တွေလည်းပါဝင်တယ်လို့ပြောပါတယ်အခုလိုမင်္ဂလာဆောင်အခမ်းအနားမှာတေကံဘုံခွဲတိုက်ခိုက်တာဟာအခမ်းမှာရှိတဲ့ရှီယာမျိုးနွယ်စုပေါ်မှာရက်ဆက်တဲ့လို့ရဖြစ်သလိုအခုလိုရက်သားတွေပေါ်မှာပြစ်မှတ်ထားတိုက်ခိုက်တာဟာရက်ဆက်ရန်ကားမှုဖြစ်ပြီးတော့ဒါဟာတရေဘောကြောင့်သွားတဲ့ကြံဖတ်တိုက်ခိုက်မှုဖြစ်တယ်လို့အာဖဂန်မှာရှိတဲ့ကုလသမဂ္ဂအဖွဲ့ရဲ့ကြီးကဲဒါရမီချီယာမာမိုတိုကပြောပါတယ်။ဒါပြင်အာဖဂန်နိုင်ငံဆိုင်ရာအမေရိကန်တာမတ်ကလည်းဒီတိုက်ခိုက်မှုဟာအလွန်ကိုရုံမှရိုင်းဆိုင်တဲ့လို့ရဖြစ်တယ်လို့ Twitter ကနေပြောကြားလိုက်ပြီးတော့အာဖဂန်သမ္မတဟာမစ်ကာဇိုင်းကလည်းဒါဟာလူမဆန်တဲ့လို့ရဖြစ်တယ်ဆိုပြီးတော့ပြစ်တင်ဝေဖန်လိုက်ပါတယ်ခင်ဗျာ
။ဗြိတိန်နိုင်ငံအနေနဲ့ဥရောပသမ္မတနဲ့ဂုဏ်သွေးသဘောတူညီချက်မရှိဘဲနဲ့နှုတ်ထွက်ခဲ့မယ်ဆိုရင်ကြီးမားတဲ့အကျက်တဲတွေကျွမ်းမှာဖြစ်တယ်ဆိုပြီးတော့ဒီပေါက်ကြားလာတဲ့အစိုးရချက်လက်မှတ်တမ်းတွေမှာပြောထားတဲ့အကြောင်း The Sunday Times သတင်းစာကြီးကဖော်ပြလိုက်ပါတယ်။ဗြိတိန်အနေနဲ့ဆေးဝါးအစားအစာနဲ့လုံစာစီဖြစ်တင်းမှုကိစ္စတွေမှာ6လလောက်အထိကိုကြက်တဲတွေကျွမ်းနိုင်တယ်လို့ပေါက်ကြားသွားတဲ့အဲဒီမှတ်တမ်းတွေကဆိုပါတယ်ဒီမှတ်တမ်းထောက်ထားရတဲ့မှာတော့တိုင်းပြည်ရဲ့အခြေခံစောက်အောင်ရိုးရင်းပျက်စီးမှုတွေကိုဘယ်လိုပြုပြင်သွားမလဲဆိုတဲ့လျှို့ဝှက်အစီအစဉ်ချုပ်ကိုလည်းဖော်ပြထားပါတယ်။အရင်ဝန်ကြီးချုပ်ထရီဇာမီလက်ထက်တုန်းကဥရောပသမဂ္ဂနဲ့ယူထားတဲ့သဘောတူညီမှုကိုပြန်ပြီးတော့ဆွေးနွေးညှိနှိုင်းမှုတွေမလုပ်နိုင်ဘူးဆိုရင်တော့ဗြိတိန်အနေနဲ့လာမယ့်အောက်တိုဘာလ31ရက်နေ့မှာ EU ဥရောပသမဂ္ဂကနေပြီးတော့သဘောတူညီချက်မယူဘဲနဲ့နှုတ်ထွက်မှာဖြစ်တယ်လို့ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကပြောဆိုထားပါတယ်။
ဆူဒန်အတွင်းကူပြောင်းရေးစစ်ကောင်စီနဲ့ဆန္ဒပြခေါင်းဆောင်တွေကြားမှာသမိုင်းဝင်အာဏာခွဲဝေမှုသဘောတူညီချက်ကိုမျိုးတော်ခတ်တော်မှာဒီကနေ့လက်မှတ်ရေးထိုးလိုက်ကြပါတယ်။အခုလိုသဘောတူညီမှုကိုလက်မှတ်ရေးထိုးနိုင်လိုက်တာကြောင့်ဒီအဲ့ဒီအဖွဲ့နှစ်ဖွဲ့အနေနဲ့ဘူးတွဲစစ်တပ်နဲ့အရက်ဖက်ကောင်စီတရက်ကိုဖွဲ့စည်းသွားမှာဖြစ်ပြီးတော့အဲ့ကနေရသားအစိုးရဖွဲ့ဖို့ရွေးကောက်ပွဲတွေမကျင်းပခင်အချိန်အထိဆူဒန်နိုင်ငံကို၃နှစ်ကြာဥဆောင်သွားမှာဖြစ်ပါတယ်။ဒီသဘောတူညီချက်ကိုလက်မှတ်ရေးထိုးပြီးတဲ့နောက်မှာတော့ဆူဒန်နိုင်ငံရဲ့မြို့တော်ခါတုံးမျိုးတဝိုက်မှာတော့နိုင်ငံပေါင်းများစွာဆူရန်ပြည်သူတွေအောင်ပွဲခံခဲ့ကြပါတယ်ခင်ဗျာ
အမေရိကန်ပြည်တော်စုအော်ရီဂွန်ပြည်နယ်ပော့တ်လန်မှာလက်ရဇုံအုပ်စုတွေနဲ့ဖက်စစ်ဝါဒဆန့်ကျင်ရေးတမန်ဆန္ဒပြသူတွေကြားမှာအကြမ်းဖက်မှုဖြစ်လာနိုင်ခြေရှိတာကိုကြိုတင်ဟန်တားတဲ့အနေနဲ့လူ73ဦးထက်မနည်းကိုရဲကစင်နေတုန်းကဖမ်းဆီးထိန်းသိမ်းခဲ့ရပါတယ်စင်နေမှာဖြစ်ခဲ့တဲ့နှစ်ဖက်ဆန္ဒပြမှုတွေထိတိုက်မတွေ့အောင်လို့လူမျိုးရဲတွေကအဲ့ဒီမှာရှိတဲ့လမ်းတွေတရားတွေကိုပိတ်ဆို့ကြားဖြတ်ပြီးတော့နှစ်ဖက်ဆန္ဒပြသူတွေစီကဒုလနဲ့တွေဒိုင်းကတွေအတော်များများကိုလည်းတင်းစီခဲ့ရပါတယ်။ ပေါ်ပလန်မျိုးမှာဖြစ်ခဲ့တဲ့အဲဒီထိတ်တိတ်ဆန္ဒပြမှုနှစ်ခုအတွက်မှာတော့နှစ်ဖက်စလုံးမှာကြီးကြီးမားမားထိခိုက်ဒဏ်ရာရတာတော့မကြားပါဘူး။နေ့နေ့ပိုင်းပြုလုပ်တဲ့မျိုးတော်ဝင်ရဲ့သတင်းစာရှင်းလင်းပွဲအတွက်မှာတော့အခုလိုဒီဖြစ်ပျက်ဟာလူပြူကြီးစိုးရေးလှုပ်ရှားမှုနဲ့ဆက်စပ်နေတယ်လို့မျိုးတော်ဝင်တက်ဝီလာကပြောသွားပါရယ်။ဒါ့အပြင်လက်ရဆုံးလှုပ်ရှားမှုခေါင်းဆောင်ဖြစ်တဲ့ဂျိုးပစ်စ်ကိုပေါ်ပလန်မျိုးကအလိုမရှိဘူးလို့လည်းမျိုးတော်ဝင်ကသတိပေးပြောပါရယ်။ဒါပေမဲ့လို့လက်ရဆုံးဆန္ဒပြမှုရဲ့ခေါင်းဆောင်ဖြစ်တဲ့ဂျိုးပစ်စ်ကတော့သူ့ရဲ့ဆန္ဒပြမှုဟာအောင်မြင်ခဲ့တယ်လို့ဆိုနေပါရယ်။သမ္မတ်ထရန့်ရဲ့ Twitter ကိုကြည့်ပါ။သူဟာပေါ်ပလန်အကြောင်းပြောထားတယ်ဆိုပြီးတော့ဂျိုးပစ်စ်ကသူ့ရဲ့လှုပ်ရှားမှုကိုလိုလားတဲ့အတိုင်းဖြစ်ခဲ့တယ်ဆိုပြီးတော့ထောက်ပြပြောဆိုသွားတာဖြစ်ပါရယ်။သမ္မတ Donald Trump ကတော့ပေါ်တလန်မျိုးတော်ဝင်အနေနဲ့အချင်းတွေကိုတည်ငြိမ်အောင်ကိုင်တွယ်နိုင်မယ်လို့မျှော်လင့်တဲ့ကြောင်းစင်ကြီးကသူ့ရဲ့ Twitter မှာရေးပါတယ်။ Antifa လို့အတူကောက်ခေါ်တဲ့ဖက်ဆစ်စနစ်ကြီးအုပ်စုတွေကိုအကြဖက်အဖွဲ့ဖြစ်တယ်လို့သူကဆွဆွဲပြီးတော့သူတို့ကိုအရေးယူကိုင်တွယ်မယ်လို့လည်းသမ္မတ Trump ကသူ့ရဲ့ Twitter မှာရေးသားထားပါတယ်ခင်ဗျာ။
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဟိုင်းဒိုမီတာ25 kHz 11965ဟိုင်းဒိုမီတာ32 kHz 9309ဟိုင်းဒိုမီတာ51 kHz 5885တို့ချင်းစနစ်တင်ငွေတွေမှာဟိုင်းမက်မီတာ190 kHz 1509ကနေပြောထုတ်နေပေးနေပါတယ်ရှင
်ဖြူရီကနေတင်ငွေတွေနဲ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဟောင်ကောင်မှာတော့အစိုးရကိုစန့်ချင်တဲ့ဆန္ဒပြဝါဒီကိုစက်တဘာမြောက်အဖြစ်နဲ့ဆက်လက်ကျင်းပခဲ့ပြီးတော့ဒီနေ့မှာတော့ဆန္ဒပြတဲ့သူရေအတွက်ဟာတိုင်းထံမင်းရှိခဲ့ပါတယ်။ဟောင်ကောင်မှာမိုးရေအကြီးကျယ်ရွာဆန္ဒရွာနေတဲ့ကြားကပဲဆန္ဒပြတဲ့သူတွေဟာထီးထီးဆောင်ပြီးတော့လမ်းတွေပေါ်ထွက်ဆန္ဒပြခဲ့ကြတာပါ။ဆန္ဒပြတဲ့သူတွေဟာဗစ်တိုးရီးယားပန်းချီမှာစုဝေးပြီးတော့အဲ့ကနေဟောင်ကောင်ရဲ့လူစီကားသုံးဆွဲဝဆန္ဒရေးရှိတဲ့နေရာတွေကိုကြီးတက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဆန္ဒပြတဲ့သူတွေကသူတို့လက်လက်ချီတက်ရလမ်းတစ်လျှောက်မှာလဲချူကျော်သံတွေဆိုင်းပုတ်တွေကန်ဆောင်ဆန္ဒပြခဲ့ကြပြီးတော့ဟောင်ကောင်လွတ်မြောက်ရေးဒီမိုကရေစီရရှိရေးစတဲ့ချူကျော်သံတွေကိုအော်ဟစ်တောင်းဆိုခဲ့ကြပါတယ်။ဒီနေ့ဆန္ဒပြတဲ့သူတွေထဲမှာတကြီးရွယ်တွေပါဝင်အရွယ်ပေါင်းစုံပါဝင်ခဲ့သလိုတချို့တွေကလည်းသူတို့ရဲ့ကလေးငယ်တွေကိုပါခေါ်လာပြီးတော့ညီညွတ်စွာနဲ့ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေများတာကြောင့်တချို့လည်းပန်းချီမှာနေရာမယူနိုင်ကြပဲဟောင်ကောင်ရဲ့အဓိကစီးပွားရေးဇုံတွေဘက်ကိုချီတက်ဆန္ဒပြခဲ့ကြပြီးတော့တရုတ်ဆိုရကထောက်ခံတဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလန်ပြည်သူကနေနှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြပါတယ်ဆန္ဒပြတဲ့သူတွေဘက်ကတော့အစိုးရဘက်ကသူတို့ကိုလေးလေးစားစားဆက်ဆံတယ်ဆိုတာမပြမချင်းသူတို့အနေနဲ့ဆက်ပြီးတော့ဆန္ဒပြသွားမယ်လို့ပြောပါတယ်အချိန်ထဲမှာပဲဟောင်ကောင်နဲ့ကက်ရတရုတ်နိုင်ငံပြည်မာကြီးတဲ့ကရှန်ဆန်းပြည်နယ်မှာတော့တရုတ်ပြည်သူ့အဖွဲ့တွေလက်ချက်မှုတွေလုပ်နေတာကြောင့်တရုတ်ဆိုရကဟောင်ကောင်ဆန္ဒပြတဲ့သူတွေကိုနေနေမှုအတွက်အစဉ်သက်ပြင်နေတယ်ဆိုပြီးတော့စိုးရိမ်မှုတွေထွက်ပေါ်လာနေပါတယ်ခင်ဗျာ
အနာပါတီဖြစ်တဲ့ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ဗဟုသုတေနအဖွဲ့တွင်မှဦးမျိုးရန်အောင်တင်ကိုပါတီလုပ်ငန်းတာဝန်တွေကနေပြီးရပ်ဆိုင်းလိုက်ပါတယ်။သူ့ကိုပေးမထားတဲ့လုပ်ငန်းတာဝန်တွေကိုကျော်လွန်လှုပ်ဆောင်တာကြောင့်ပါတီစည်းကမ်းနဲ့အညီအခုလိုမျိုးရေးယူလိုက်တာဖြစ်တယ်လို့ NLD ပါတီရဲ့ပြောခွင့်ရသူဒေါက်တာမြို့မြို့ကဇင်းတောက်တွေကိုအခုလိုပြောသွားပါတယ်။
ကျွန်တော်ဒီလိုရောမီဒီယာတွေရောသိကြတယ်ကျွန်တော်တို့သုတေသနဘုသုတေသနအဖွဲ့တွင်ရင်မှုဦးမျိုးရံအောင်တင်ပေါ်သိသိထားတာအတွက်ကျွန်တော်ပြန်ထလာချက်ပါတယ်ဒီအစီရင်ခံစာကိုကျွန်တော်ဘုလုံးမှုဆောင်ဖွဲ့ကလက်ခံပြုလိုက်တဲ့အတွက်ဦးမျိုးရံအောင်တင်ကိုမီဒီယာပေးအပ်ထားခြင်းရှိတဲ့လုပ်ငန်းများကိုဆောင်ရွက်ချက်အတွက်ပါတီစည်းကမ်းအရာအရေးယူပြီးပါတီတာဝန်များကရပ်ဆိုင်ရဖြစ်တာဆက်ပါ
ပါတီလုံငန်းတာဝန်တွေကိုကြော်လွန်လှုပ်ဆောင်နေဆိုရဲဆွဲချက်နဲ့ပတ်သက်လို့တော့ဒါဟာပါတီတွင်းကိစ္စဖြစ်တာမဟုတ်လို့ထုတ်ဖော်မပြောလို့ဘူးလို့တော်တော်ညွန့်ညွန့်ကတုံ့ပြန်ပါတယ်။ Energy ဘို့လုံမှုဆောင်အဖွဲ့ဝင်ဦးအောင်စုရဲ့ပါတီမှာနှုတ်ထွက်စွာကိုလည်းလက်ခံတည်ပြုလိုက်ပြီလို့သိရပါတယ်။ Energy ပါတီရဲ့လုံမှုဆောင်စည်းဝေးဒီကနေ့နေပြီးတော့မှကျင်းပရမှာဒီဆုံးဖြတ်ချက်တွေကိုတည်ပြုခဲ့တာဖြစ်ပါတယ်။တိုင်ကြားချက်တွေအရဗဟုသုတေသနအဖွဲ့ရဲ့တွင်းမှုဖြစ်သူဦးမျိုးရန်အောင်တင်းကိုခုံဖွဲ့ဆစ်ဆီးပြီးတော့ခုလိုမျိုးရေးယူဆောင်ရတာဖြစ်ပါတယ်။ဦးအောင်စိုးကတော့သူနှုတ်ထွက်လွှာတင်တဲ့ကိစ္စရှင်းလင်းလင်းမသိရပါဘူး။သူဟာအဂတိလိုက်စားမှုနဲ့ရေးယူခံရတဲ့သင်းသာကြီးတိုင်ဝန်ကြီးချုပ်ဒေါက်တာလဲလဲမော်ရဲ့ခဲကိုတော်ဆက်သူလည်းဖြစ်ပါတယ်။အဲဒီအမှုမှာကလေးကလည်းပူးတွဲတိုင်ကြားခံရသူဖြစ်ပါတယ်။နောက်ပိုင်းမှာတော့ဦးအောင်စိုးနဲ့သင်းသာကြီးတိုင်ဒေသ Energy အလုံးမှုဆောင်ချုပ်ကိုဘိုးကနေပြီးတော့ခုံရုံးဖွဲ့စစ်ဆေးမှုတွေရှိခဲ့ပါတယ်ခင်ဗျာ။
ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓါခာမြို့ရဲ့မြောက်ဖက်စင်းသားရပ်ကွက်မှာမိလောင်ကျွမ်းမှုကြောင့်လူ3000လောက်ဦးမဲ့အိမ်မဲ့ဖြစ်သွားတယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဒီကနေ့မှပြောကြားလိုက်ပါတယ်။တောက်ကြနေညားကဖြစ်ခဲ့တဲ့ဒီမိလောင်ကျွမ်းမှုအတွင်းလူ3ယောက်လည်းဒဏ်ရာရသွားခဲ့ပါတယ်။ဒီနေရာဟာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အဓိကခရစ်ကတ်ကစားကွင်းကြီးနဲ့မိုင်းနေငယ်သာဝေးပြီးတော့မိလောင်ကျွမ်းမှုကြောင့်အဲ့နေရာကနေမိကိုလုံးကြီးတွေထွက်လာတာကိုလည်းဗီဒီယိုရုပ်သံဖိုင်တွေမှာတွေ့ခဲ့ရပါတယ်။မိသားသမားတွေဟာ၃နှစ်လောက်အချိန်ယူပြီးတော့မိငိမ့်တက်ခဲ့ရတယ်လို့မေယာဖူမိသားဌာနအကြီးတန်းတာဝန်ရှိသူအန်ဝါဟုတ်စိန်ကပြောပါတယ်စုံစမ်းစစ်ဆေးမှုတွေအရတော့မိလောင်ကျွမ်းမှုကြောင့်တဲအိမ်1000လောက်ပျက်စီးသွားခဲ့ပြီး အဲ့ဒီက950ကတော့လုံးဝမီးတော့ပျက်စီးသွားတယ်လို့ဘေးဒုက္ခခံစေရတဲ့စီမံခန့်ခွဲရေးဌာနအငယ်တန်းဝန်ကြီး NMR Raman ကပြောပါတယ်မီးလောင်ကျွမ်းတဲ့အချိန်မှာအဲ့ဒီမှာရှိတဲ့လူတော်များများဟာအစ်ပွဲတော်ကျင်းပနေတဲ့နေရာမှာရောက်နေတာကြောင့်တည်ဆုံးတဲ့သူမရှိဘူးလို့ဘင်္ဂလားဒေ့ရှ်အနာပိုင်တွေကပြောပါတယ်မီးပေးတဲ့သူတွေကိုကူညီဖို့အတွက်စံတန်ငွေ900နဲ့အမေရိကန်ဒေါ်လာ1000ကျွဲလောက်နဲ့ညီများတဲ့ဘင်္ဂလားဒေ့ရှ်တကာငွေ 1.3 သန်းကိုအစိုးရကနေကနဦးအနေနဲ့အကူအညီပေးသွားမှာဖြစ်တယ်လို့လည်းအငယ်တန်းဝန်ကြီးကပြောပါတယ်ခင်ဗျာ
ကမ္ဘောဒီးယားနိုင်ငံမှာအွန်လိုင်းဂိမ်းကစားမှုတွေကိုပိတ်ပင်တဲ့အကြောင်းတနင်္ဂနွေနေ့ကကြေညာပါတယ်ဒီအွန်လိုင်းလောင်းကစားမှုတွေဟာကမ္ဘောဒီးယားနိုင်ငံတွင်းလောင်းကစားလုပ်ငန်းတွေမှာတရုတ်ရင်းနှီးမြှုပ်နှံမှုတွေပိုပြီးတော့အရှင်ဟွန်ကောင်းအောင်လုပ်ပေးနေသလိုဖြစ်နေတာပါဒီအွန်လိုင်းလောင်းကစားတွေဟာငွေတွေကိုမတရားရယူဖို့နိုင်ငံခြားကယာစုရဲ့သားတွေကအသုံးပြုနေတဲ့အတွက်အခုလိုမျိုးပိတ်ပင်တာဖြစ်တယ်ဆိုပြီးတော့ကမ္ဘောဒီးယားဆိုကကြေညာပါတယ်ကမ္ဘောဒီးယားနိုင်ငံရဲ့တောင်ပိုင်းကမ်းခြေမျိုးဖြစ်တဲ့စီဟနော့ဗီလ်ဟာဆိုလို့ရှိရင်လောင်းကစားတွေနဲ့တရုတ်လူမျိုးတွေပိုင်တဲ့လောင်းကစားယုံတွေရဲ့အချက်ချနေရာတခုလို့ဖြစ်လာပြီးတော့အဲဒီကနေပြီးတော့အွန်လိုင်းလောင်းကစားတွေကိုပါလှုပ်လာတာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုရင်နိုင်နဲ့ကိုသားညွန်တို့ပြောပြပေးခဲ့တာပါအခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတပုတ်ကိုထုတ်လွှင့်ပေးပါမယ်စီတင်မာနေတဲ့ရှမ်းမြောက်ပိုင်းမှာဒီကနေ့မှလည်းရှမ်းမြောက်ပိုင်းကုတ်ခိုင်နဲ့နန်းဖက်ကမှာမြမစစ်စခန်းကိုမြောက်ပိုင်းတပ်ကထပ်ပြီးတော့ဝင်ရောက်တိုက်ခိုက်တယ်လို့ကုန်းလုံတရားတစင်းလည်းဖျက်ဆီးရလို့စစ်တပ်အနီနာဝန်ကျင်ကဒေသခံပြည်သူတွေလုံခြုံရေးအထူးစိုးရိမ်နေကြပါတယ်။ဒီလိုစိုးရိမ်နေကြတဲ့ပြည်သူလူထုလုံခြုံရေးကိုရှမ်းပြည်တောင်ပိုင်းတပ် RCSS ကနေနေလုံခြုံရေးတပ်နိုင်သမျှဆောင်ရွက်ပေးမယ်လို့လည်းပြောလိုက်ပါတယ်။ဒီလိုစီရေးပဋိပက္ခတွေပုံမကြီးမမကျေပြန့်လာခင်မှာနှစ်ဖက်ကယုံကြည်ရတဲ့နှစ်ဖက်တက်တွေကိုဩဇာလွှမ်းမိုးနိုင်မယ်တက်အင်အားစုတွေဝင်ရောက်ဖြည့်ရှင်းပေးမှာပဲပြည်လည်နိုင်မယ်ဆိုပြီးအပြည့်ရဲ့တိုင်းရင်းသားခေါင်းဆောင်တဦးကသုံးသပ်ပါတယ်မတ်စုမုံကစူးစီးတင်ပြပေးထားပါရဲ့ရှင
်ဟုတ်ပါတယ်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့၃ဖွဲ့ပူးပေါင်းထားတဲ့ညီနောင်မဟာမိတ်တပ်ဖွဲ့တွေပြီးခဲ့တဲ့သတင်းပတ်ပြည်ဦးလင်စစ်တင်တန်းကြောင့်လည်းနောင်ချုံမြို့မူရခိတ်ပါဝင်နေရာတချို့ကိုအင်အားသုံးဝင်ရောက်စီးနှင်တိုက်ခိုက်မှုတွေဖြစ်ပြီးနောက်ရက်ပိုင်းတွေမှာလည်းဇက်တိုက်ဆိုးသလိုရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့ပါဝင်လာရှို့ကုတ်ခိုင်စတဲ့နေရာတချို့ကိုတိုက်ခိုက်နေတာဖြစ်ပါတယ်ဒီကနေ့မှာလည်းရှမ်းမြောက်ပိုင်းကုတ်ခိုင်နယ်နန်းဖက်ကအနီးကစစ်စခန်းတစ်ခုကိုမဟာမိတ်တပ်ကထပ်တိုက်ခိုက်သလိုကိုလုံဘက်ကိုသွားတဲ့တရားတစင်းနဲ့ကြိုးကြဖျက်ဆီးသွားလို့လမ်းမဆက်သွယ်ရေးခက်ခဲဖြစ်ပြီးဒေသခံပြည်သူတွေလုံခြုံရေးအထူးစိုးရိမ်နေကြပါတယ်။ရှမ်းပြည်နယ်တိဘောမြို့ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းလက်ဖြင့်မြမရေးလေးလာသူဦးရထွန်းကသူတိထားသမျှအခုလိုပြောပြပါတယ်
။ဒီနေ့ကတော့မနေ့ပိုင်းကအဲ့ဒီကုတ်ခိုင်နဲ့နန်းဖက်ကကြားဘက်မှာသက်ကန်တကူဝင်တိုက်တယ်လို့နောက်တစ်ခါကျွန်တော်တို့ကွန်းလုံးပဲသွားတဲ့တံတားအချိုးခံရတယ်လို့အဲ့ဒါလေးဆိုကြားတယ်လေ။အဲဆိုတော့ဟိုဓာရီကဘာတွေဖြစ်လာနိုင်မလဲလို့သုံးတိုက်ရနေတော့တက်ကဒီတစ်ဖက်တက်အပြစ်ခရရခဲထားတဲ့ဟာကတော့ခု31ရက်နေ့ဆိုလို့ရှိရင်ဒီလကုံရင်တော့ရက်ကဆုံးသွားပြီပေါ့အထပ်ပြီးတော့တိုးပေးလိုက်မယ်လို့တော့ကျွန်တော်မထင်တော့ဘူးအဲ့ဒီနောက်ပိုင်းမှာဒီစစ်စင်ရေးတွေအကြီးကျယ်လှုပ်လာနိုင်တာပေါ့နော်စစ်စင်ရေးတွေအကြီးကျယ်လှုပ်လာတဲ့အခါကျတော့ကြီးလက်မှနေကြတဲ့ပြည်သူလူထုတွေကစစ်ဒဏ်ခံရလေအောင်မယ်လို့ကျွန်တော်အဲ့လိုသုံးသပ်ပါတယ်
ဘလိုမျိုးမဟာမိတ်တပေါင်းစု၃ဖွဲ့ရဲ့တိုက်ခိုက်မှုတွေကြောင့်မူဆယ်မန္တလေးအဓိကဆက်သွယ်တဲ့လမ်းကြောင်းကျတဲ့တံတားတချို့ဖောက်ခွဲဖျက်ဆီးခဲ့ရတဲ့အပေါ်ပြည်သူလူထုခရီးသွားလာရေးနဲ့နေဆက်ကုန်စည်စီစဉ်မှုထိခိုက်စေခဲ့တယ်လို့ဒီရှမ်းမြောက်ပိုင်းတိုက်ပွဲကအချိန်ဘလောက်ကြာမလဲဆိုတာမခန့်မှန်းနိုင်လို့ပြည်သူလူထုတွေသတိဝရိယနဲ့သွာလာကြဖို့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ကကြေညာချက်ထုတ်ပြန်သတိပေးပါတယ်။လာရှိုနမ်ဘလန်ကြောက်ကူနောက်ချိုလမ်းကြောင်းတခြား RCSS ရှမ်းတောင်ပိုင်းတပ်တွေဘက်ကတပ်တွေချထားပြီးလုံခြုံရေးတာဝန်ယူထားပေးမှာဖြစ်တယ်လို့RCSS တောင်ပိုင်းရှမ်းပြည်တပ်မတော်ရဲ့ဒုတိယဗိုလ်မှူးကြီးစိုင်းဦးက VOA မြန်မာပိုင်းကိုပြောပါတယ်
။နောက်ဆုံးပြန်ရတဲ့အချိန်ဟာဒီရက်သားတူပေါ့နော်။ဒီတော့လာရေးမှာသူတင်တော့ဂုတ်ထိတ်ပေါ့နော်။ဂုတ်ထိတ်အိုက်ဂုတ်ကင်းဟိုကသူတို့တင်နေတဲ့အချိန်မှာတချို့ကြီးတဲ့တွေကဒီကြောက်ကူတင်တော့ဘက်ကနေဒီနောက်နာဘက်ကိုသွားတဲ့တနာပေါ့နော်။သွားလို့ရတယ်ပေါ့နော်။ဒီတော့လာရေးမှာသူတို့လုံထုံမှုအတွက်ပေါ့ကျွန်တော်ဒီအစီအစကနေပြီးတော့တက်နိုင်ကြလို့ပေါ့နော်။ဆိုလို့ဆိုရတဲ့တက်နိုင်တာဖြစ်ပါခေါင်းတမ်းတဲ့အကြောင်းကျွန်တော်တို့ဒီလိုဖြစ်နေတာပါ။
အခုလိုမျိုးညီနောင်မဟာမိတ်တပ်ဖွဲ့၃ဖွဲ့ဘက်ကအစိုးရတပ်စခန်းတွေကိုထိုးစစ်ဆေးတိုက်ခိုက်လာနေတဲ့အနေအထားမှာမြမတပ်မတော်ဘက်ကလည်းပြန်လည်တိုက်ခိုက်မှုတွေဖြစ်လာနေတဲ့အချိန်ပိုပြီးတော့ပြင်းထန်ဆိုးဝါးလာနိုင်တဲ့အနေအထားဖြစ်တာမို့ပြည်လည်အောင်ဖြည့်ရှင်းနိုင်ရေးတစ်ဖက်လက်နက်ကိုင်တပ်တွေအပေါ်မှာဩဇာကြောင်းမဲ့တစ်ဖက်တပ်ကလက်ခံနိုင်တဲ့တပ်အင်အားစုတွေကဝေရောက်ညီနိုင်ဖြည့်ရှင်းပေးတဲ့လို့အပြည့်ရလက်မှတ်ထိုးထားတဲ့ PNLO ဗအုပ်အမျိုးသားလူမျိုးရေးအဖွဲ့ချုပ်ရဲ့နိုင်ငံကဗိုလ်ကြီးခေါဥကာကစီးရီးပြိပခါတွေပြည်လည်ရေးသူ့အမည်အခုလိုပြောပါတယ်
จะมาลอยยาละเนาะที่เสบวยจะเล่าจีมาเสร็จแล้วก็เสียจำมึงมาเพี้ยวมั้งน้องมาเจ็บยังแต่ถ้าก็ต่างชื่อต่างประเทศจำมึงก็ต้องจำไรต้องจำไรเส้นหน้ากับคู่โอ้คนในนั้นเนี่ยมันพูดว่าเนี่ยเขาเอาแก้ที่ว่าเลยเจ็บเรื่องเพี้ยวตัวเองเนาะจะโน้ตช่วยเนี่ยจำมึงจะสกุลไทยมั้งแต่ถ้าเขาไปเลยมั้งเอาจังสู้ยังนะแต่เจ้าอยากได้ยันไหนอ๋อช้าขันเพื่อที่ดีว่า ผมมานักนักไปตลอดว่าสถานีเก่าเนี่ยเพื่อดีกว่าจ้ะตามตอนนั้นเลยสถานีเก่าเนี่ยอ๋อเนี่ยไปตรงบริเวณนี้นะแล้วสถานีเก่าเนี่ยเพื่อชีวิตว่าผมว่าป้าป้าป้าเราเพื่อชีวิตเลยก็จ้าวเงินวิ่งรถจี๊ดตรงมาเนี่ยอันนี้เราพิจารณาที่ไหนเนาะปุ๊บก็เส้นที่มันลาลุจนะจำเป็นจริงอ่ะมาแก้วที่แก้ดินเนาะตลอดก็ว่าที่แก้ดินเนาะตลอดก็จนเราสุดยอดตั้งหมดเราเลยที่แก้ดีอ่ะแต่เช่นวิ่งอยู่เราวิ่ง
ยามาสุยาปากการดีใจใครมูเรจาวยามาเงียบเงียบลงงานจริงกูจีจีมามาที่ใครมูชีเรสบีแต่เรื่องอาชีพเลี้ยงมาพิจารณาทวีด้วยสูสีนี่จาวตัยต้นทาบาร์เอปูว่ามหาเมตุงเวปากการดด้วยสูสีนี่มุกมีอะไรทามีเมลูตายินที่ตาลีกามยามาสิตเตย์ทูซิโกคู่แข่งกับเวเรตีเนอคู่ลูแต่เบียนแต่ขยาราพิเดลูพิจารณาทาบาร์เอเมื่อกี้เราดูปากการเลยแต่สายเนอพูดจีเดอาลูทีเนอเดอสาวยาจาวอันนี้มาดูกันเลยมูเรกูพิจารณา ยี่สิบเนี่ยนี่มูเรลูกอับปาจาวไต่ต้นทาวาเรชินอาคุสับปีอัดนิ่งนี่ไงเอพัสเซงกันนัดคู่พี่เดียมาเยี่ยสุนีกังอุตินสับปีบ้างไหมมันลิมิวกันนี่เดียลิเซจอดแต่ดันชีเรชินันโอจางจิโกเชื่อมุมมาเปียบพิบินเทงเต็มโบกบ้าเทมันยามงวยพวยกับปั้มโบดลูอเมริกันแต่ยังอะไรยามงวยทับปั้มมาเรชื่อจางพิบินเทงเต็มเปรูลูกสาวนี่จาวาดเลสระท็อกินสูวิเยทูซีซินพีจินสับปีทาวาเรชิน
ก็มองมีใจเนาะสมมติว่าพี่เด็กเป็นที่ว่ามีฮะพักเมื่อไรมีน้องมีที่อายุก็ยี่สิบปีอ่ะท้องเสียคนนั้นเสียชีวิตเนี่ยมาที่เสียจังลูกคนเลยเสียนั่นเราจังนี่ก็สาวลูกตัวแรงเกล้าพี่บาร์เลยที่เสียจังเสียจังเราอีกฮะสุดสิ้นเนี่ยบางทีอ่ะลิ้นใจจะจางเกินพี่เด็กจะจำมาลูกมีแต่มาเสียมีปีอ่ะห้องนู้นนี่ว่าพี่ที่เสียมีห้องนู้นนี่เลยที่เสียจังเราอีกอ่ะยังมาได้ยังมือไม่เจ็บอ่ะนุ่งกินยาเรื่องได้ยังไม่เจ็บอ่ะทิ้งทิ้ 学校毕业成本与六万元的不得了，这些那些再难先加多加了。学校毕业成本也用西门国家都来去，西门的印尼人来去的。没得拿票啊！
在美国苏亚呢，慢慢的苏亚家嘛，帮到顶那那年，人家母帮到帮出来的，西门给的苦皮包的。顶那趟十里公里干的，十点半帮到美国在买几米的，顶人家母天天也帮我帮到 ambassador fan for cultural visa 微信干的，也帮我也是比较帮到顶，可把我们的三五名天天也帮我一块 WMF 干的嘛，大文有比较的周边天天嘛的，顶慢慢的年龄呢，十六岁了帮到，慢慢的当地大爷苏亚的，顶大的那一年人家母问起他那拉阿妈些。ဘောနော်ခြေအောင်သူတွေတနာနဲ့မြို့သားပြားလာတဲ့ဦးစီးထားလာတို့နဲ့ပူပေါင်းဆောင်ရွက်နေပါရှင့်ဟုတ
်ပြီအဲဒီစီမံကိန်းကိုဘယ်တော့မှစပြီးဆောင်ရွက်တာပါလဲ
အဲဒီစီမံကိန်းကို2014ခုနှစ်ကစပြီးဆောင်ရွက်ခဲ့ပါရှင
့်မန္တလေးမြို့ကဝါရင်ဗဟုပညာရှင်ကြီးဥက္ကံချွန်ကတော့ရှေးချောင်းကြီးပြည်ရင်ထိမ့်သိမ့်တဲ့နေရာမှာကျွန်းသားဗဟုလက်ရာတွေကိုရှေးမှုမပြတ်ထိမ့်သိမ့်နေတာတွေနဲ့ပတ်သက်လို့ခုလိုပြောပြပါတယ
်ရှေးစရိုက်တွေလုတ်သွားတဲ့လက်ရာတွေလေကြောက်သွားတဲ့ဟာတွေနောက်ပြတ်သွားတဲ့ဟာတွေအဲ့ဒါတွေကိုဒီသူတို့ဒီလိုအမဘွယ်ပြေးတဲ့ဓာတ်ပုံပေါ်လေဓာတ်ပုံပါလိုက်ဓာတ်ပုံနဲ့လည်းကြည့်ပြီးတော့နမူနာတွေပြန်ကူးယူတယ်တိုင်ပင်ရတယ်ဆွေးနွေးရတယ်ပြောမှပုံကူးလို့ပြန်ပြီးလိုအပ်တဲ့နဲ့ပြန်ထည့်ထားတာ
အဲ့တော့ဒီလိုမျိုးလုပ်တဲ့အခါမှာရှင်းမှုမပြတ်အောင်ထိမ့်သိမ့်ဖို့ရတယ်အရေးကြီးတယ်လေအဲ့ဆိုဆရာကြီးအဲ့လိုရှင်းမှုမပြတ်အောင်ထိမ့်သိမ့်နေနေရမှာဘယ်လိုအခက်အခဲတွေရှိလဲဘုရားခင်မီနီးပညာတွေနဲ့နိုင်ငံခြားလာပြီးတော့အကူအညီပေးတဲ့အခါမှာကိုကရှိနေတဲ့ရှင်းဟိုအမှုပညာပေါ့နော်အဲ့အဲ့နှစ်ခုသဟာတာဖြစ်ရလားရှင်
อ๋อဖြစ်ပါတယ်ဖြစ်ပါတယ်အခက်အခဲဖြစ်ရောအခုနိပညာနဲ့တို့အကြံဉာဏ်ပေးတာနဲ့ပူးပေါင်းလို့ရပါတယ
်ရွှေချောင်းပြည်ရင်ထိန်းသိမ်းရေးစီမံကိန်းရဲ့ကြီးကြပ်ရေးမှုဥဝင်တက်ကတော့ကိုတိုင်းကိုကြစနစ်တကျပြည်ရင်ထိန်းသိမ်းရတာကိုဂုဏ်ယူပါတယ်တဲ့
အာဂုဏ်ယူပါတယ်ဒါလို့ဆိုတော့ကျွန်တော်တို့သွားတာဟိုပါကမ်ဘောဒီးယားဆွတ်ထိုင်းအင်ဂျင်နီယာသူကကျွန်တော်နဲ့မိန်းတွဲတယ်လေသူအန်ကာဝဲမှာလဲကျွန်တော်အဲ့လေသွားတာထိုင်းအန်ကာဝဲကျွန်တော်အဲ့လိုသွားအဲ့ရပညာရှင်ကတူတာကျွန်တော်တို့လည်းအဲ့ကိုပြန်သွားသွားနေဆိုအဲ့ရအတွေ့အကြုံနဲ့ကိုရှေချောင်းကိုကျွန်တော်တို့ကိုဒီမှာရှိရဲ့ဟိုဟာကိုပြန်လုံးလို့လုံးခွင့်ရအောင်ပေါ့အဲ့ဒါကနည်းနည်းလေးဟိုဟာဖြစ်တယ်ဟိုဟာတော့နည်းနည်းလေးဒီကတွေ့ကြုံတဲ့ဟိုဟာတွေ့ကြုံ နိုင်ငံသားတင်ညာရှင်တွေရဲ့ကျန်းကျင်မှုအကူအညီနဲ့ဆောင်ရွက်ရတဲ့လုပ်ငန်းတွေနဲ့ပတ်သက်လို့လည်းအခုလိုပြောပြပါမယ်။သူနဲ့လောရာတင်ညာတော့မနေရပါဘူး။ထက်ခဲရတော့တော်တော်များများရှိပါရှိရသွား။ဘာဖြစ်လို့လဲဆိုတော့ကျွန်တော်အစ်စ်လောရာမှုအဟောင်းဆိုဘူလိုလည်းလူတကယ်ရှိရမှုရင်းပြတ်သွားမှာ။နံပါတ်1ဆိုရင်တကယ်ဘယ်လိုရှိရင်ကျွန်တော်စားလို့တဲ့ဟာတူတိုင်းရှိမှုရင်းနဲ့
ตัวหมอหมูเนี่ยอันดับปาร์เซ็นต์หมดตัวอ่ะทุกโลจะอันดับปาร์เซ็นต์ไอ้หมูเนี่ยยอมเลยดิมาจรุ่ยไปเนี่ยมันเลยสิ้นชีพสิ้นชีพเนี่ยดูโลจะเนี่ยว่าเราอยากส่องแต่ว่าเราก็ไม่ได้จะเจ็ดตรงนี้จ้าแล้วชีวิตเอาอุ่นนี่ปิ๊ดเห็นทีเป็นยาละสิ้นชีพอ่ะดูอันนี้เก่งๆเนี่ยสิ้นชีพหมดเลยรู้เลยรู้สู้อะไรซิ้นปีบาลซิ้นปีเลยสว่าเนี่ยเราเฉยเนาะดูอะไรไม่บอกจรุ่ยเราเทียนบอกเนาะรู้ปัญญาเชียนอ
လချင်းကလည်းကျွန်တော်ဒီလေကားတစ်စင်းနှစ်စင်းဆိုကုသလူချင်းဒီအတွက်ကျွန်တော်တို့ပြင်ဆင်နေရတယ်ဒီအတွက်ပြင်ဆင်နေဆိုရင်လည်းသူတို့ပြင်ဆင်ရတန်းပြီးတော့ကိုလုတ်ချင်တယ်အဲ့လိုလုတ်လို့မရဘူးသူကဒီနေ့ကစပါဆန်မှာတော့သွားတယ်ဒီဘက်မှတိုးကြိုက်နေတယ်ညီနိုင်တယ်ပေါ့သူရဲ့အကြံဉာဏ်ကြီးရှင်းလာဆိုပြီးတော့သူရာမီတိုင်းနိုင်ငံသားရဲ့နောက်လိုင်းကျွန်တော်တို့ဒီလေကားကိုဖွင့်ပေးရမှာဖွင့်ပေးပြီးတဲ့ချိန်ကဒီလေကားကိုပိတ်မှာပိတ်မှာဆိုလို့ရှိရင်တော့ပြပြနေတဲ့ချိန်မှာအန်တီရယ်ဆိုတာပြောလို့မရဘူးလေဒီကအဲ့တော့ပါပဲအဲ့တော့ကျွန်တော်တို့ကခုဒီအဓိကတော့ safety ဖြစ်ဖို့ safety ကိုကျွန်တော်ကပြင်ဆင်ရတာလဲ့တယ်ဟိုအားလုံးရှင်းလာမှာနိုင်ငံသားတော့ပြန်ရောက်ကြ
ရှင်ဟောင်းပစ္စည်းတွေကိုခင်မီမီပညာနဲ့ပြုပြင်ထိန်းသိမ်းရတဲ့အတွက်ရေရှည်ခံမဲ့အကျိုးအတွက်လည်းအားရကျေနပ်မိတယ်လို့ဆိုပါရစေ
။တော့တိုင်းတိုင်းတော့ချိန်ပေါ့။ဒီကအဲ့တော့ချိန်ကသူကမပြီးသေးဘူးလားမပြီးသေးဘူးလားပေါ့။ဒါကြီးအဲ့ဒါပါပဲတလား။ဒါပေမဲ့ဒီသူတို့လှုပ်ထားတဲ့ဟာကျွန်တော်တို့အထင်ပေါ့နော်။ဒါကိုကဒီကဝန်ကြီးမဖောင်ရင်ဝန်ထမ်းရဲ့တော့မဟုတ်ဘူး။သူတို့လှုပ်ထားတဲ့အမြင်နဲ့ဆိုတော့တကယ်နောက်ထပ်သူလှုပ်ထားနှစ်ပေါင်းရှားကြော်တိခံနိုင်တယ်ပေါ့။
ဒီဝရဏာကိုပေါ့နော်ဒီ19ရာစုနှောင်းပိုင်းဒီလက်သမားအတတ်ပညာအတိုင်းပြန်လဲပြုပြင်ထိန်းသိမ်းခြင်းရဲ့ဒီဝရဏာနဲ့ပေါ့နော်ဆက်ဆက်နေတဲ့အမောမန်းတွေဒါတွေပေါ့နော်ဒီတောက်ကန်တက္ကသိုလ်ကဒီကျောင်းသားကျောင်းသူတွေနဲ့ပေါ့ကျောင်းသားကျောင်းသူတွေရဲ့အင်အားနဲ့ပြန်လဲပြုပြင်ထိန်းသိမ်းခြင်းလုပ်ငန်းတွေရဲ့ပြီးလို့ရှိရင်ဒီပျက်စီပျောက်ဆုံးသွားတဲ့ပေါ့နော်ဒီပပူးလက်ရတဲ့ဒါတွေကိုပြန်လဲအစားထိုးတဲ့လုပ်ငန်းနဲ့ဒီဝရဏာနဲ့ပေါ့နော်ကြီးဆက်နေတဲ့ဒီအုတ်လီကားတွေပေါ့နော်တရက်ကင်လီကားတွေကိုပြန်လဲထိန်းသိမ်းခြင်းလုပ်ငန်းတွေဆောင်ရွက်နေပါတယ်ရှင်
ဒီကဒီရုပ်ခိတာအမြဲတမ်းလက်ရလည်းမြောက်တယ်ပေါ့နော်တကယ်ကိုရှင်းအောင်ပြည့်စုံရပေါ့ဒီလိုမျိုးဟာတွေမပြောက်ပြတ်သွားအောင်တပည့်ဘယ်လိုများထိမ့်သိမ့်လဲ
ဟုတ်ကဲ့ဒီအခုဆိုလို့ရှိရင်ပေါ့နော်ဒီ project ရဲ့ဒီဒစိတ်တစ်ပိုင်းနေနေပေါ့နော်ဒီ documentation ဆိုတဲ့ဒီမှတ်တမ်းမှတ်ရပြည့်စုံခြင်းလုပ်ငန်းတွေလုပ်ကြရတယ်ပေါ့နော်အဲ့တော့ဒီတမီးတို့ဒီပြုပြင်တဲ့လုပ်ငန်းတွေမစတင်ခင်မှာဒီရွှေချောင်းကြီးမှာရှိတဲ့နေရန်ဘော်ကပေါ့နော်အမောမန်းတွေဒါတွေကိုဓာတ်ပုံမှတ်တမ်းနေပြီးလို့ရှိရင် laser scanning နေပြီးလို့ရှိရင်ဒီ AutoCAD drawing နေတော့ပေါ့နော်ဒါတွေနဲ့မှတ်တမ်းတင်ပြီးတော့တင်ဆက်ထားပါတယ်ရှင်အ
ဲ့တော့တစ်ခုပြောက်သွားရင်ပြီးတာတာပေါ့နော
်ဟုတ်ကဲ့တမီးတို့မှာမှတ်တမ်းနေအားလုံးရှိတဲ့အတွက်ဒီပြောက်ဆုံးသွားခဲ့လို့ရှိရင်ပြီးပါတယ်ရှင်
အဲ့တော့အတုနဲ့အစ်စ်နဲ့ဘယ်လိုခွဲမလဲဒီကဲလို့သူတို့ကအစ်စ်ကိုဖြုတ်ပြီးအတုကိုလာတတ်ထားမယ်ဆိုပါတော့
ဟုတ်ကဲ့အဲ့တကယ်ပေါ့နော်ဒီမူရင်းလိုက်ရမှာဆိုလို့ရှိရင်သူကဒီပေါ့နော်တစ်ဆေတယိုးကင်လာတဲ့အတွက်ဒီမှာဟင်းသားကလားတွေပါတယ်ပြီးလို့ရှိရင်သူ့မှာဒီရွှေပေါ့နော်ရွှေပိန်းချထားတဲ့လက်ရည်မြင်ရပါတယ်ဒီနောက်ပိုင်းအစားထိုးတဲ့အယုတ်ဒီမှာဆိုရင်တော့ဟင်းသားကလားလည်းမတွေ့ရတော့ဘူးဒီရွှေပိန်းချလက်ရည်လည်းမတွေ့ရတော့ပါဘူးရှင်ဟုတ်ကဲ့
အကြဆိုးရင်ကလေလူမတမာသူတွေပေါ့လေရှောင်းပြည်ကြီးရောင်းဝယ်တဲ့လူတွေပါလေပေါ့နော်လူလာပြီးတော့လူမလို့အောင်သူတို့လုံချုံရင်းအပိုင်းနေနေရောသူတို့ဘလို့တက်ဘလို့လွတ်ဆောင်ရထားတာရှိတယ
်ဟုတ်ကဲ့အဲ့ဒီထင်းသိမ်းရဲ့အပိုင်းနေနေဆိုလို့ရှင်တော့သူတို့ရဲ့ဒီ War Monument Site ကတာဝန်ရှိရပေါ့နော်ဒီ Site Management နဲ့ပတ်သက်လို့ရှင်တော့ဒီသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနဒီရှောင်းသူတွေတနာနဲ့အမျိုးသားပြားတဲ့ရဲ့အမျိုးသားပြားတဲ့ဦးစီးဌာနရဲ့လက်အောက်မှာပေါ့နော်ဒီစီမံခန့်ခွဲမှုအပိုင်းတာဝန်ရှိပါတယ်ရှင်
အဲ့တဲမိုင်းကြတော့အပြင်လောက်ပေါ့နော်ဟိုမွေးတံလေးတာမခါတဲ့ခါကျတိတ်မပြည့်စည်းပေါ့ဆိုတော့ဒီအတွင်းမိုင်းပြုပြင်ထိန်းသိမ်းရောလုပ်ဖို့ရှိပါလား
အဲ့ဒါကတော့ပေါ့နော်အနေဒီ funding ပေါ့နော်ဒီတမီးတို့ဒီ funding ရတဲ့ပုံမှာလည်းမူတည်တယ်အဲ့ဒါအပြင်ကိုဒီချွေချောင်းကြီးမှာလက်တလောကြုံတွေ့နေရတဲ့ဒီအကြီးဆုံးပြဿနာကြတမီးတို့အပြင်ဘက်တွေပေါ့နော်ဒီရာသီဥတုနဲ့ဓာတ်ရိုက်ထိတွေ့ရအပိုင်းဆိုတော့အဲ့ဒီဒီအပြင်ဘက်တွေကိုပဲဦးစားပေးပြီးတော့လှုပ်ဆောင်ပြီးတော့ဆောင်ရွက်နေပါတယ်ဒီမင်းနှုံမင်းကြီးပေါ့နော်နှဲ့ရဆန်သွားတယ်အဲ့တော့ဒီမင်းနှုံမင်းကြီးနှဲ့ရဆန်တဲ့အခါမှာတားတော့ဒီပေါ်မင်းကနေပြီးတော့ဒီဖခင်အတွက်ရည်စူးပြီးတော့အလူတစ်ခုပြုလုပ်ချင်တယ်ပေါ့အဲ့ဒီမင်းနှုံမင်းဒီနေခဲ့တယ်ပေါ့နော်မင်းနှုံမင်းဒီနေခဲ့တဲ့အဆောင်ကြီးကိုရွှေ့ပြီးတော့ဒီလက်ရှိနေရာမှာကျောင်းပေါ့နော်ဘုန်းကြီးကျောင်းအဖြစ်လှူဒန်းခဲ့တာပေါ့ဒါပေါ့နော်ဒီဝရဏာကိုပြုပြင်ပြီးတဲ့နောက်မှာဒီ တန်းကျင်မိသားပေါ့နော်လက်ရံပန်းများတွေအမွန်မန်တွေကိုပြန်လဲတက်ဆင်တယ်ပြီးလို့ရှိရင်ဒီပျက်စီးပြတ်ဆုံးသွားတယ်ပေါ့နော်ဗပူးတွေကိုပြန်လဲစားထိုးတာဒါဆိုလို့ရှိရင်ဒါဝရဏောအပြည့်အစုံပေါ့နော်ဒီကုန်းမောင်ခင်ဟန်တိုင်းများတဲ့အပိုင်းဖြစ်ပါတယ်ဒါဆိုလို့ရှင်ဒါဝရဏမပြုတ်ခင်မပြုတ်ပြင်ခင်မှာပေါ့နော်တွေ့ရတဲ့အခြေအနေဖြစ်တယ်ဒီမှာဆိုရင်ဒီတိုင်လုံးတွေကဆွေးမြင့်နေပြီးတော့ပေါ့နော်ဒီမှာဒါဆိုလို့ရှင်ကုန်းမောင်ခေရိုးရာကဆောက်လုပ်ခဲ့တဲ့မြေဆိုင်ဆနစ်မဟုတ်တော့ဘဲနဲ့ပေါ့နော်ဒီကွန်ကရစ်ခုံပေါ်မှာတိုင်တင်ထားတယ်ပေါ့ပြီးတော့တိုင်တွေကအရန်ကိုတိုးသွားတယ်ပေါ့နော်ပြီးလို့ရှင်ဒီကျန်းကင်းတွေခင်းတဲ့အခါမှာလည်းကုန်းမောင်ခေကလို့ဒီရက်မရှူဆနစ်ကိုမဆောက်တော့ဘဲနဲ့ပေါ့နော်ဒီတိုင်တွေမှာနှစ်ဖားလုံးကပ်ပြီးတော့သူကဒီထုတ်တန်းကိုရက်မောက်တင်လိုက်တယ်ဒီအခုရွှေနန်းတော်ကြာမှာပေါ့နော်လက်ရှိအဓိကပေါ့နော်ပြုပြင်ထိမ့်နေတဲ့အပိုင်း၄ပိုင်းရတော့ပေါ့နော်ဒီဝရဏာကိုဒီကုံမောင်ခေပေါ့နော်လက်သမားအတက်ပညာတိုင်းအဲဒီထုတ်ဆွေရမရှိဆောက်လုပ်နေနဲ့ပြန်ပြီးတော့ဆောက်လုပ်တာလေပြီးလို့ရှိရင်ဒီဝရဏာမှာဆက်ဆက်နေတဲ့အမွန်ပန်းတွေပေါ့နော်ဒီနေရာရုပ်တွေကိုဟိုပြုပြင်ထိမ့်အဲထိမ့်သိမ်းရေးလုပ်ငန်းတွေပေါ့နော်အဲ့ဒါတွေဒီပျက်စီးပြီးပျောက်ဆုံးသွားတယ်ပေါ့နော်ဒီပပုအစိတ်အပိုင်းလေးတွေပြန်ပြီးအစားထိုးတဲ့လုပ်ငန်းတွေရေပြီးတော့ဒီရွှေချောင်းကြီးမှာပေါ့နော်ရွှေချောင်းကြီးရဲ့အနီးတစ်ဝိုက်မှာရစီးရလာကောင်းမွန်မှုအတွက်ဒီပေါ့ drainageစနစ်တွေကိုကောင်းမွန်အောင်လုပ်တဲ့ဆိုပြီးတော့၄ခုရှိပါရဲ့ရှင
့။အဲ့ဒါလေအစ်တစ်လား။ဟုတ်တယ်အစ်တစ်ဒါသမီးတို့တန့်ရှင်လုပ်ပြီးတော့ရဲ့အပိုင်းကြီး။သူကဟိုဘက်မှာဆိုရင်အနီးတွေကတိတာရယ်ခဏလောက်ပါ။ဟု
တ
်ပါတယ်မဟုတ်။ဒါပေမဲ့ဟိုဘက်မှာဆိုရင်ရေနယ်ကြီးနဲ့ဖိတ်တာ။ခုဒီပြန်ပြုတ်ပြင်းနေပြန်ပြုတ်ပြင်းပြီးရဲ့အခါမှာဒီမှာစစ်စေးတွေပြန်ပေါ်လာတယ်သူရဲ့ဒီအစိတ်အပိုင်းလေးတွေဟိုဘဘဘူးထူးတဲ့အပိုင်းလေးတွေဒီတေးမြင်ရတယ်ပေါ့အသေးစိတ်မြင်ရတယ်ပေါ့ဟုတ်ကဲ့
ဆက်ဒီဝရဏာရည်ပြေဖို့ဘယ်လောက်လောက်ကြာလဲခင်ဗျအ
ဲဒီဝရဏာပြင်ဖို့ကိုတမျိုးဒီ2016ပေါ့နော်ဒီအော်တိုဝါလောက်ကြာစပြီးတော့ဒီအနောက်ဘက်ဝရဏာစပြီးပြည်နေတာပေါ့နော်အခုဆိုရင်အရှိပဲဆန်ရောက်လာပြီ
ဟုတ်ကဲ့ဘယ်နဲ့ပိုင်းပြီးသွားပြီလဲ
ဟုတ်ကဲ့တမျိုးအခုဆိုလို့ရှိရင်ဒီနှစ်ချမ်းပေါ့နှစ်ချမ်းပြီးသွားပြီမထက်နှစ်ချမ်းချက်မှရေရှင
်ဒီရွှေချောင်းကြီးဟာတရကင်းအုပ်လေကားကြီး90တက်ထားတဲ့ရတနာဘုံခေအမုံပိုင်းတွေတက်ဆင်ထားပြီးတော့အတွင်းအပြင်မှာလဲရွှေဘင်းတွေချထားခဲ့ပြီးတော့ဒုတိယကဘာစစ်ဘေးဒဏ်ကနေလွတ်မြောက်ခဲ့တဲ့ရတနာဘုံခေအဆောက်အုံကြီးဖြစ်ပါတယ်ပြင်စမတန်ဃာယနာတင်ရတနာဘုံမြို့ကိုတည်ထားခဲ့တဲ့ဘုရားရှင်မင်းတော်မင်းတရားကြီးဟာ1880ခုနှစ်မှာနိုင်ရဆန်ခဲ့ပါတယ်သူ့ရဲ့ထီးနန်းကိုစက်ခံခဲ့တဲ့တားတော်တီဘောမင်းကမြန်နန်းဆန်ကျော်ရွှေနန်းတော်ကြီးပေါ်မှာရှိတဲ့မင်းတို့မင်းကြီးနိုင်ရဆန်ရဲ့နန်းဆောင်နဲ့ဓနုဆောင်ကိုတက်ကြွ1240ပြည့်နှစ်သတင်းကြိုလာပြည့်စွာ3ရက်နေ့မှာဖြုတ်သိမ်းခဲ့ပြီးတော့မဟာအတုလဝိဇယာယာမတိုက်မဟာယန္တရိုင်းနှစ်ခုကြားအရှိတောင်တောက်မှာဘုန်းကြီးကျောင်းအဖြစ်ပြောင်းရွှေ့တည်ဆောက်ခဲ့ရမှာတက်ကြွ1245ခုဒဇာမုံလာဇန်တရက်နေ့မှာပြည့်စည်ခဲ့ပြီးတော့ကုန်ကြငွေအဲ့ဒီခေတ်ကာလကကျပ်3,200ကတုံးဆွဲခဲ့တာဖြစ်ပါတယ်ရှင်ဒီရှင်နန်းတော်ကြောင့်ကြီးကိုပြည်ရင်းပြည်ပကကျွမ်းကျင်ပညာရှင်တွေနဲ့ရှင်မူမပြည့်ထိမ့်သိမ့်နိုင်တယ်လို့တခြားမြမပြည်တော်မှာရှိတဲ့ရှင်ဟောင်းဝင်းနစ်တွေကိုလည်းရင်းရှင်ထိမ့်သိမ့်နိုင်အောင်ပြည်သူတွေကြားအသိပညာတိုးအောင်ပညာပေးဖို့လိုအပ်တာမို့အထက်တန်းကျောင်းတွေမှာဘုဟုတုတ္တတိုးအောင်ရှင်ချောင်းပြုပြင်ထိမ့်သိမ့်ရေးအဖွဲ့သားတွေကဆောင်ရွက်နေကြကြောင်းသတင်းကောင်းပို့လိုက်ပါရရှင
်မန္တလေးမြို့ရွှေချောင်းပြည်ပင်ထင်းသီးနဲ့ပတ်သက်ပြီးတော့ဒေါခင်ဆိုးဝင်းမင်းမြန်းတင်ဆက်ထားတာကိုနားဆင်ကြရတာပါ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းနားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOE မြန်မာပိုင်းရဲ့တနင်္ဂနွေညဘက်အစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 9885နဲ့လိုင်းလမီတာ190 kHz 1905တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုစတိုက်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွက်မှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြမပြည်မှပေးစာများကဏ္ဍနဲ့ကဘာတလွားထူးခြားဆံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်။အခုအရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်ကိုနာဆင်ရပါမယ်။ပြည်ဦးလွင်နှောင်ချိုတိုက်ခိုက်မှုဘာအကျိုးဆက်တွေဆက်ပြီးတော့ဖြစ်မလဲ။ဆွေကောင်းစင်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။မိုင်းအင်ဂျင်နိုင်ကကူညီတင်ဆက်ပေးထားပါရဲ့ရှင
်။အခုရက်ပိုင်းရေရဲရေးဖြစ်စဉ်ကိုထိုးနှက်လိုက်တဲ့ပြဿနာတစ်ခုကတော့မန္တလေးမူဆယ်ပြည်တော်စုကားလမ်းပေါ်ကပြည်ဦးလွင်နဲ့နောင်ချိုကနေရာ၅ခုကိုမြောက်ပိုင်းမဟာမိတ်လက်နက်ကင်တပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တဲ့ကိစ္စပါပဲ။ပူပြီးထူးခြားတာတစ်ခုကတော့လုံခြုံရေးအကောင်းဆုံးလို့ဆိုတဲ့ပြည်ဦးလွင်တပ်မြုပ်မှာတည်ထားတဲ့တပ်မတော်နှီးပညာတက်ကတူရှော့တိုက်ဒုံးကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခံရခြင်းပါပဲ။အောက်ဂုလ15ရက်နေ့မနေ့လယ်ယာကြီးတိုင်းသားလက်နက်ကင်တွေရဲ့ဝင်ရောက်တိုက်ခိုက်မှုဖြစ်စဉ်မှာတပ်မတော်ဘက်ကအရာရှိစစ်သည်6ယောက်ကြဆုံးပြီးရဲတပ်ဖွဲ့ဝင်3ယောက်လည်းကြဆုံးတယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်ဘက်မှာတပ်မတော်နဲ့အေးရခိုင်လက်နက်ကင်တွေတိုက်ပွဲဆက်ပြီးဖြစ်ပွားနေခြင်း။မြောက်ပိုင်းမဟာမိတ်3ဖွဲ့ကလည်းတပ်မတော်အနေနဲ့မြန်မာနိုင်ငံမြောက်ပိုင်းပါဝင်ရခိုင်ပြည်နယ်ဘက်မှာထိုးစစ်တွေရပ်ပေးဖို့မရရင်နောက်ဆက်တွဲဆိုးကျိုးတွေဖြစ်ပေါ်လာနိုင်တယ်ဆိုပြီးတတိပေးချက်ထုတ်ပြန်ပြီးချိန်နောက်ပိုင်းပေါ်ပေါက်လာတဲ့တိုက်ခိုက်မှုပါဒီတိုက်ပွဲတွေကနေတိုင်းသားလက်နက်ကင်တွေကဘယ်လို message တွေပေးချင်တာလဲတပ်မတော်နဲ့အစိုးရဘက်ကရောဘယ်လိုတုံ့ပြန်လာနိုင်တယ်လဲအဲ့ဒါတွေဟာညီညာရဲ့အတွက်ဘယ်လိုအကျိုးသက်ရောက်မှုရှိနိုင်မလဲဆိုတာကုရပဆွေးနွေးတင်ပြသွားပါမယ်
ဖြစ်စဉ်အချင်းကိုပြန်ရှင်းပြရရင်အဲ့ဒီနေ့ကပြင်ဦးလွင်နဲ့နောက်ချိုကနေရာ၅နေရာကိုရခိုင်အေအေတအောင်းပလောင်နဲ့ကိုကန့်တပ်ဖွဲ့တွေပူးပေါင်းထားတဲ့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်ဖွဲ့တွေဝင်ရောက်တိုက်ခိုက်ပါတယ်။မြမတက်မတော်ရဲ့တက်မျိုးလို့ခေါ်တဲ့ပြင်ဦးလွင်ကတက်မတော်နီးပညာတက်သူကိုတယောက်ခုမမရှော့တိုက်ဒုံးသီးတွေနဲ့ပစ်ခတ်ခဲ့တယ်လို့လူတယောက်တည်းတယောက်တရားရအဆောက်အုံနဲ့မော်တော်ကားတချို့ပျက်စီးခဲ့ပါတယ်။နောက်တနေရာကတော့ပြင်ဦးလွင်အဝင်က Asia World Tollgate နဲ့မူရစေဝါစစ်စေးရေးဂိတ်ပါကားပေါ်ကနေ RPG ပခုံးတန်းဒုံးကျည်နဲ့ပစ်ခတ်တာခံခဲ့ရပြီးလူအသေးပြောက်တော့မရှိပါဘူး။နောက်တနေရာကတော့နောင်ချိုနဲ့ကြောင်မဲကြားဂုတ်တွင်းတရားကိုစောင့်နေရဲကင်းတိုက်ခိုက်ခံရပြီးရဲတပ်ဖွဲ့ဝင်3ယောက်စစ်ကူသွားတဲ့တပ်မတော်သား9ယောက်ကြာဆုံးပါတယ်။တရားလဲဖောက်ခွဲဖျက်ဆီးခံရပါတယ်။အလားတူနောင်ချိုစစ်စေးရေးဂိတ်လဲတိုက်ခိုက်ခံရပြီးတပ်မတော်သား2ယောက်နဲ့အရဲသား1ယောက်သေဆုံးပါတယ်။နောင်ချိုကတရင်ဌာနချုပ်စခန်းကတော့အဝေးကနေပြစ်ခတ်ခံရပေမယ့်အထိကိုက်အကြဆုံးမရှိပါဘူး။ဖြစ်စဉ်တစ်ခုလုံးကိုခြုံငုံသုံးသပ်ကြည့်ရင်လက်နက်ကင်တိုင်းသားတွေအနေနဲ့တပ်မတော်ရဲ့လုံခြုံရေးအကောင်းဆုံးနယ်မြေတဲထီရောက်အောင်ဝေရောက်တိုက်ခိုက်နိုင်တယ်ဆိုတာပြသခဲ့တယ်လို့နိုင်ငံရဲ့အရေးကြီးဆုံးမန္တလေးမူဆယ်ကုံသွယ်ရေးလမ်းကြောင်းကြီးကလည်းအချိန်မရွေးဖြတ်တောက်နိုင်တယ်ဆိုတာကိုပြသခဲ့ပါတယ
်။ဖြစ်စဉ်နဲ့ပတ်သက်ပြီးတပ်မတော်ဘက်ကတော့အခုရက်ပိုင်းအတွင်းသူတို့အနေနဲ့ရှမ်းမြောက်နဲ့ရခိုင်ပြည်နယ်မှာဘိန်းချက်စခန်းတွေမူရစေဝါတွေအမြောက်များဖမ်းမိခဲ့တယ်။အဲ့ဒီဖြစ်စဉ်ကြောင့်မြောက်ပိုင်းလက်နက်ကင်တွေကဝင်ရောက်တိုက်ခိုက်တာဖြစ်နိုင်တယ်ဆိုပြီးဆွတ်ဆွဲခဲ့ပါတယ်။ထုံးစံတိုင်းဆွတ်ဆွဲချက်ကိုတိုင်းသားလက်နက်ကင်တွေဘက်ကပယ်ချခဲ့ပါတယ်။တကယ်တော့ပြီးခဲ့တဲ့2018နှစ်ကုန်ပိုင်းတပ်မတော်ဘက်ကရှမ်းမြောက်အပါအဝင်စစ်တပ်ကြီး၅တိုင်းမှာအပြစ်ခတ်ရက်စဲထားမယ်လို့ကြေညာခဲ့ခြင်းကစတိုင်းသားလက်နက်ကင်တွေဘက်ကလည်းအပြန်အလှန်သဘောထားကြေညာချက်တွေထုတ်ခဲ့ကြပါတယ်။တနက်ကတပ်ဖွဲ့အများစုကစစ်တပ်ကြီး၅တိုင်းမှာအပြစ်ရကျင်ညာပေမဲ့ရခိုင်ပြည်နယ်မပါတာကိုတော့မဝင်မကြခဲ့ကြပါဘူး။အလားတူအေအေနဲ့မဟာမိတ်လှုပ်ထားတဲ့မြောက်ပိုင်းလက်နက်ကိုင်မဟာမိတ်အဖွဲ့ကလည်းစစ်တပ်၅တိုင်းအပြင်ရခိုင်ပြည်နယ်မှာပါထိုးစစ်ဆင်တာတွေရပ်တန့်ပေးဖို့တောင်းဆိုမှုရှိခဲ့တာပါ။
ကြားထဲမှာအစိုးရနဲ့မြောက်ပိုင်းလက်နက်ကိုင်ဖွဲ့တွေ NCA လမ်းကြောင်းပေါ်ရောက်လာအောင်ဆွေးနွေးမှုတွေလုပ်နိုင်အောင်တပ်မတော်ဘက်ကအပြစ်ရတက်တန်းတိုးမြှင့်ပေးခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့လက်တွေရခိုင်ပြည်နယ်မှာတိုက်ပွဲတွေမရက်ဆဲခဲ့တယ်လို့ဆွေးနွေးမှုတွေလည်းတိုးတက်မှုတစုံတရာမရခဲ့ပါဘူး။အခုနောက်ဆုံးတိုက်ခိုက်မှုဖြစ်စဉ်အပြီးနောက်ပိုင်းမှာတော့တပ်မတော်ဘက်ကအပြစ်ရတက်တန်းတိုးဖို့ဖြစ်နိုင်ခြေအတော်နည်းသွားပါပြီ။ ဖြစ်စဉ်ကိုကြည့်ရင်ပြည်သူလူထုရဲ့အသက်အိုးအိမ်စည်းစိမ်လုံခြုံရေးကိုတာဝန်အပြည့်အဝယူထားတဲ့တက်မတော်အတွက်တာဝန်ကျေပါရဲ့လားဆိုတာမေကွန်ထုံးအမှာဖြစ်ပါတယ်။လာတိုက်ခိုက်တဲ့လက်နက်ကင်တွေကိုပဲအပြစ်တင်နေလို့မပြေးသေးပါဘူး။ ရန်ကုန်ကိုတဲ့ရန်ကုန်ကနေရခိုင်ပြည်နယ်ဘက်ပြန်တဲ့ကြီးအခုနောက်ဆုံးရခိုင်ပြည်နယ်မှာအေးအေးတပ်ဖွဲ့ကတပ်မတော်ကိုတိုက်ပွဲစဉ်ပြသခဲ့ပြီးပါပြီ။ဒီလိုလက်နက်တွေမူရစေဝါတွေအရှိတ်ဘက်နယ်စပ်ကနေအနောက်ဘက်နယ်စပ်ရောက်အောင်တည်ယူနေနိုင်တာဟာဘလို့လုံခြုံရေးအားနည်းချက်တွေကြောင့်လဲဆိုတာပြန်စဉ်းစားသုံးသပ်ဖို့လိုပါတယ်။အထူးသဖြင့်တပ်မတော်ခေါင်းဆောင်တွေဟာနိုင်ငံရ ဒီနေ့ကပြည်လူလွတ်တော်ကိုယ်စားလှယ်ဟောင်းညီမရေးလာသူရှမ်းပြည်နယ်တီပေါ်မြို့ပြည်သူလွတ်တော်ကိုယ်စားလှယ်ဟောင်းညီမရေးလာသူရှမ်းပြည်နယ်တီပေါ်မြို့ပြည်သူလွတ်တော်ကိုယ်စားလှယ်ဟောင်းညီမရေးလာသူရှမ်းပြည်နယ်တီပေါ်မြို့ပြည်သူလွတ်တော်ကိုယ်စားလှယ်ဟောင်းညီမရေးလာသူရှမ်းပြည်နယ်တီပေါ်မြို့ပြည်သူလွတ်တော်ကိုယ်စားလှယ်ဟောင်းညီမရေးလာသူရှမ်းပြည်နယ်တီပေါ်မြို့ပြည်သူလွတ်တော်
ဒီနေ့ရေးအရာတွေ့ဆုံဆွေးနွေးဖို့လိုအပ်ပါတယ်။အလားတူဆွေးရဘက်ကလည်းဒီဖြစ်စဉ်အပေါ်သတိကြီးကြီးထားကင်တွယ်ဖို့လိုပါတယ်။ဒါတွေကတောင်းကျမှုလား၊နှစ်ဖက်အပြန်အလှန်တိုက်ခိုက်မှုလား၊မမှန်ကန်ကန်ရပ်တည်ဖို့လိုပါတယ်။တိုင်းသားတွေနဲ့နိုင်ငံရေးအရာဆွေးနွေးမယ်၊ညီညာရေးအရာယူမယ်၊ဖက်ဒရယ်ပြည်တော်စုတည်ဆောက်မယ်ဆိုရင်တမတော်ကိုရောလက်နက်ကင်တိုင်းသားတွေကိုပါဆွေးနွေ
ဒီပြည်ဘုတ်လိုပါတယ်အလားတူတိုင်းသားလက်နက်ကိုင်တွေဘက်ကလည်းစည်ရေးပြတ်မှတ်လားစည်ရေးဖိအားပေးမှုလားတိုင်းပြည်ရဲ့ကုန်စည်စီးဆင်းမှုပျက်စီးစေပြီးပြည်သူလူမျိုးစုထိခိုက်ပျက်စီးမှုရှိစေမဲ့တိုက်ခိုက်မှုမျိုးလားဆိုတာရွေးချယ်တတ်ဖို့လိုအပ်ပါတယ်ပြည်သူလူစုအကျိုးစီးပွားကိုထည့်မတွက်ရင်တိုင်းပြည်စီးပွားရေးနဲ့ပြည်သူအစိုးရအကြတဲ့တွင်နိုင်ပြီးငြိမ်းချမ်းရေးဝေးကွာတဲ့ထက်
ဥစီတူအောင်မြင်းရဲ့ပြည်ရင်းသတင်းတုံးသက်ချက်ကိုနားဆင်ကြကြရပါရှင်အခုတော့လာမယ့်အင်္ဂါညဒရိုက်လိုင်းအစီအစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအတိပေးလိုပါတယ်
မြောက်ပိုင်းမဟာမိတ်တုံးပွဲရဲ့စစ်စင်ရင်တဲ့အတူပဲအခုရပိုင်းတွင်ရှမ်းပြည်မြောက်ပိုင်းမှာဖြစ်လာတဲ့စီပိပိခါတွေဟာမြမညီငယ်လုပ်ငန်းစဉ်အတွက်တော့ကြီးမားတဲ့စိန်ခေါ်မှုတရဖြစ်လာပါပြီ။လက်ရှိညီငယ်လုပ်ငန်းတွေတုံ့ဆိုင်နေတယ်လို့ပဲအနောက်ဘက်မှာဆိုရင်လည်းအေးအေးရခိုင်အဖွဲ့နဲ့တိုက်ပွဲတွေကြောင့်ဒေသမှာမတည်ငြိမ်မှုတွေရရှိနေပါတယ်။ညီငယ်ဆောင်ရွက်နေကြမှ
ယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပြီးမှဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြဖို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးအဖြစ်ရှာကြမယ်သွားရှိနေကိုကြည့်ကြပါလိမ့်မယ
်။အင်္ဂါနေ့တိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထမှန်ဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့မအီးတန်နာကျော်စီစဉ်တင်ဆက်နေကြမြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်နိုင်ပါပြီရှင်။ပါရှင်ဗီဒီယိုကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြောရေးကြတဲ့တော်ရရှင်တွေရဲ့အမှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့တော်ရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာတေသဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့။တော်ရရှင်တွေနောက်ပိုင်းမှာတော့ကျမတို့စီကိုစာလိုက်ကနေတိတ်ပြီးတော့စာမရေးကြတော့ဘဲနဲ့အီးမေးလ်ပို့တာတိတ်မတွေ့ရတော့ပါဘူး။ဒီ Facebook Messenger ကိုအသုံးပြုပြီးတော့ရေးလာကြတဲ့စာတွေကိုတော်တော်များများလက်ခံရရှိပါရဲ့။Facebook အသုံးပြုတဲ့သူတွေလည်းများလာပြီးတော့အဲဒီကနေပြီးတော့အစီအစဉ်တွေကိုလည်းတိုက်ရိုက်နားထောင်တစ်ချိန်တည်းမှာပဲကျမတို့စီကိုလည်းသူတို့ရဲ့အကြံပြုချက်တွေဒါမှမဟုတ်ဝေဖန်တာဒါမှမဟုတ်ဆဲတဲ့စာတွေပို့လာကြတာပါဒီမှာတော့ရှင်ဇေယျဖြူကမင်္ဂလာပါ VOA ဝိုင်းတော်သူဝိုင်းတော်သားတွေခင်ဗျာညအားလုံးနေကောင်းကြပါစေလို့ဆုတောင်းပါတယ်ဆိုပြီးတော့အတော်လေးရေးပို့လာပါတယ်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကောင်းရင်ဆိုတဲ့တော့ရှင်ကတော့ VOA ကိုအမြဲတမ်းနားဆင်နေသူပါတခါတခါအတန်မကောင်းဘူးနော်အလုပ်ချိန်အားရနေနားထောင်ပါတယ်အချိန်နဲ့တပြင်းညီအတန်တွေလွှင့်ပေးလို့အထူးကျေးဇူးတင်ပါတယ်။ကိုတိုင်းပြည်မှာမဟုတ်တော့ VOA ကပြည်ပရောက်မြန်မာတွေအတွက်အားစေးတစ်ခွက်လိုပါပဲ။အဖွဲ့သားတွေ၊က
ကျမ်းမာပါစေအောင်မြင်ပါစေဆိုပြောကျွန်တော်ပို့ပေးတဲ့စာရေးကိုအမြဲတမ်းအရေးတယူပြန်ကြားပြီးလို့အထူးပြောရှင်ရပါတယ်တဲ့ VOA အစီအစဉ်တွေကနေပြောမြန်မာနိုင်ငံရေးစီးပွားရေးလူမှုရေးတွေနားဆင်ရတာလည်းအားရကျေနပ်မိပါတယ်အဖွဲ့သားတွေအားလုံးကျမ်းမာပါစေဆိုပြောဆုတောင်းပေးလာပါတယ်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုကောင်းငင်ကိုထင်းလွင်ကတော့ VOA ဝိုင်းတော်သားတွေအားလုံးစိတ်ချမ်းသာလူရဆန္ဒပြည့်စုံကြပါစေလို့ဆုမွန်တောင်းပေးလိုက်ပါတယ်ဗျာတဲ့ပေးရဆုနဲ့ပြေးပါစေရှင်ဖီယိုကိုသူတည်နေတာလေးစာတို့ရေးပြမေးလာတယ်နောက်ထပ်တော်ရရှင်တယောက်ကတော့ချမ်းသာထွန်းဆိုတဲ့တော်ရရှင်မှာသူကမင်္ဂလာပါဖီယိုရေးစောင့်မှုလေးပို့ပေးလို့ရမလားတဲ့လက်တလောနိုင်ငံရေးအခြေအနေကိုထင်ဟပ်စေမယ့်စောင့်မလေးပါတဲ့ဟုတ်ကဲ့ကိုချမ်းသာထွန်းနဲ့သူ့လိုပဲတခြားစောင့်မှုလေးတွေစောင့်မလေးတွေပို့ခြင်းနဲ့ဆိုတဲ့တော်ရရှင်တွေကိုတပါးရပြန်ချပေးခြင်းပါတယ်ကျွန်တော်ဖီယိုကိုရေးလာတဲ့စာတွေကိုအခုကျွန်မပြန်ချပေးနေတယ်မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါတယ်ကိုပိုင်းအမြင်ရေးလာကြတာတွေကိုလည်းကျွန်တော်ဖော်ပြပေးပါတယ်ဒါမဲ့တခြားအစီအစဉ်တွေမှာဆိုရင်တော့ကျမတို့အစီအစဉ်ကရေဒီယိုရုပ်မြင်သံကြားတင်ဆက်မှုတွေဖြစ်လို့စာမှုဖော်ပြပေးတာမျိုးမရှိပါဘူးရှင်။အခုလိုဆက်သွယ်လာတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။ရွှေပြည်ဆိုတဲ့တော်ရရှင်ကလည်းမေကွန်းတိုလေးတခု Messenger ကနေလှမ်းမေးလာတာပါ။ဘလိုမျိုးအစီအစဉ်မျိုးနဲ့ပါဝင်လို့ရပါလဲတဲ့။ဟုတ်ကဲ့ကျမ Messenger ကနေပြောလဲပြန်ချားပေးထားပါတယ်ရှင်။ဒီတော့အရှင်ကကျမတို့ view ရဲ့အစီအစဉ်မှာပါဝင်နေတယ်ဆိုပြီးမေးလာလို့ဟုတ်ကဲ့ကျမတို့စီကိုတော်ရရှင်ရဲ့ဝေဖန်အကြံပြုစာတွေရင်ဖွင့်လာတာတွေတိတိချင်းတောင်းလာတွေကို view ရဲ့မြန်မာပြည်ကပေးစာများအစီအစဉ်ကနေဖော်ပြပေးနေတာပါဒီနေရာမှာလည်းအခုအစာရေးလို Messenger ကနေပြီးအစာရေးနိုင်ပါတယ် email ပို့ပေးခြင်းနဲ့ဆိုရင်လည်း view ရဲ့မြန်မာပိုင်း email လိပ်စာ bambi@viewnews.com ကိုစာရေးပို့နိုင်ပါတယ်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်ဦးကျော်တင်ဆိုတဲ့ view ရဲ့တော်ရရှင်နောက်တစ်ယောက်ကလည်းသူကလည်း Messenger ကနေပြောပဲစာရေးလာတာပါ။နှစ်စီနားဆင်လာခဲ့တဲ့တော်ရရှင်တူဖြစ်ပါတယ်တဲ့
။ VOE ကိုလွန်ခဲ့တဲ့နှစ်30လောက်ကစလို့ယခုအချိန်ထိရေဒီယိုကိုညအရာဝင်အချိန်ကစမနေ့အရာကနိုတိုင်းအင်တာနက်ကဒေါင်းလုဒ်ယူပြီးနေ့စဉ်ကိုယ်နိုင်ငံပြည်သူများဘယ်လိုဖြတ်သန်းနေကြသလဲသတင်းအမှတ်များသိရအောင် VOE ကိုနားဆင်ကြည့်ရလို့အထူးပဲအားကိုးနေပါတယ်ဗျာ။နောက်လဲရေရှည်သတင်းထုတ်လွှင့်နိုင်ပါစေလို့ဆုတောင်းလိုက်ပါတယ်။
ဟုတ်ကဲ့ပါရေရှည်သတင်းတွေထုတ်လွှင့်နိုင်ပါစေလို့ခင်ဦးမျိုးနေကဥကြောတင်ဆုတောင်းပေးလာပါတယ်အထူးကျေးဇူးတင်ပါတယ်ရှင်တူတူကာယန်လေးဆိုရဲနောက်ထပ်သောရရှင်ကတော့ VOE ကိုနေ့ညနေ့စဉ်နားထောင်ဖြစ်ပါတယ် VOE ရဲ့အစီအစဉ်တွေကိုလည်းကြိုက်ပါတယ်သတင်းမှန်တွေကိုအမြဲတမ်းတင်ဆက်ပေးခဲ့လို့ VOE ကိုကျေးဇူးတင်ပါတယ်တဲ့ဟုတ်ကဲ့ပါဒီသောရရှင်တူတူကာယန်လေးနဲ့တကွ VOE ကိုနားဆင်အားပေးအခုဆိုရင်လည်းကြည့်ရှုကြတဲ့သောရရှင်တွေအားလုံးကို VOE ရအထူးကျေးဇူးတင်ပါတယ်မျိုးစော်ဆိုတဲ့တော်ရရှင်ရဲ့ Messenger စာကိုလည်းဆက်ပြီးဖော်ပြပေးခြင်းပါတယ်
။မင်္ဂလာပါ VOE ကျွန်တော်က VOE သောတာရှင်တူပါ။ Facebook ကရော Radio ကပါအမြဲတမ်းကြည့်ရှုနားဆင်နေသူပါ။မလေးရှားမှနေတော့က Facebook မှာအမြဲနားဆင်ပါတယ်။အခုမြန်မာပြည်ပြန်ရောက်တော့နေမှာအင်တာနက်သိပ်မမီတော့ Radio ဝယ်ပြီးအမြဲမနက်6နာရီ VOE သတင်းအစီအစဉ်နေ့တိုင်းနားဆင်အားပေးပါတယ်။ကျွန်တော် VOE ရဲ့ပြက်ကလေးတစ်ခုလိုချင်လို့ပါ။ဒါမှမဟုတ် VOE တစ်စိတ်ပါပုံတစ်ခုခုကိုလိုချင်လို့ပို့ပေးလို့ရမလားခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီတော့ရှင်မျိုးစော်ကသူ့ရဲ့လိပ်စာလည်းထည့်ပေးလာတာပါကျမတို့ဒီ VOE ကနေပြီးတော့နှစ်စဉ်နှစ်ကုန်တဲ့နှစ်ဦးချိန်နဲ့မှာတော့ရှင်တွေကို VOE အမှတ်တရပြက်ကလေးတွေပို့ပေးနေပါတယ်အဲကြောင့်စထည့်ရေးလိုက်ပါဒီလောလောဆယ်ပို့ထားတဲ့လိပ်စာကိုလည်းတင်ထားလိုက်ပါမယ်အဲကြောင့်ပြက်ကလေးပို့ပေးလိုက်ပါမယ်တခြားလက်ဆောင်ပေးပို့ရမျိုးတော့မရှိပါဘူးဒါမှမဟုတ်ကျမတို့ VOE ကနေပြီးတော့ဒီ VOE နဲ့တော့ရှင်တွေနဲ့ရင်းနှီးမှုရအောင်လို့တခါတလေမိတ်ဆက်ပွဲလေးတွေကျမတို့ရန်ကုန်တို့မန္တလေးမြို့ကြီးတို့မှာလှုပ်တက်ပါတယ်အဲ့ချိန်ဒီမှာဆိုရင်တော့ကျမတို့ VOE တော်ရရှင်တွေကိုကျမတို့ရဲ့အမှတ်တရလက်ဆောင်လေးတွေပေးပါတယ်ရှင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်တော်ရှင်နေကိုပိုင်ထင်ထင်ယူဆချက်တွေနဲ့မြန်မာနိုင်ငံကနိုင်ငံရေးလူမှုရေးရာကိစ္စအဝဝတို့မှာသူတို့ရဲ့အမြင်တွေကိုရေးပို့လာတဲ့စာတွေကိုအခုဆက်ပြီးဖော်ပြပေးသွားခြင်းပါတယ်ရှင်။သရရှင်တယောက်ကမြန်မာနိုင်ငံကတရားဥပဒေစိုးမိုးရေးကိစ္စပေါ်မှာတော်တော်လေးကိုအယုံကြည်မရှိဘူးလို့ဆိုလာတာပါ။သရရှင်ကိုကမ်ဆိုင်ဖြစ်ပါတယ်
။မြန်မာနိုင်ငံမှာရဲတပ်ဖွဲ့ကိုအရင်ကတည်းကအယုံကြည်မရှိပါဘူး။ဆိုရှယ်လစ်ခေတ်ကတည်းကအလုတ်ကင်မပြနိုင်ပဲတရုတ်တော်တော်များများဘိန်းကုံကူပြီးချမ်းသာနေတာရဲတွေလက်စားနေတာပါ။ခုလိုမျိုးမရေမှုမှာအာနာယောငွေပါဖိအားပေးလိုက်တော့ပြောင်းနေရတာမဆန်းပါဘူး VOE ရေစကားဆက်မေးပြစီမြမပီကိုဘသူအုပ်ချုပ်နေတယ်ထင်ပါလေအတိတ်တုန်းကသူတို့အုပ်ချုပ်တယ်ပစ္စုပ္ပန်မှာလည်းသူတို့အုပ်ချုပ်တယ်နာဂတ်မှာလည်းသူတို့ပဲအုပ်ချုပ်အောင်ပါပါဒီမှန်တရားကိုကျွန်တော်တို့မေ့ထားပြီးလူခွင့်ရေးတရားမျှတမှုအရေးဘာရေးညာရေးပြောကြဆိုကြဆွေးနွေးကြတာပေါ့
မြမနိုင်ငံက
diaure somo ye dwe ayon ji mi shi baw so pyo tu ye ko bai myin go yee la de tora shin phit par de di ma tu ye ko bai myin go thauk phwa la de tora shin diao ye sa go le phop pya pe chin ma de denry dam so de tora shin ma tu ga myama nai ngain ga ngain ngain ye chang long wa ma cha chin naw ba de ba chaung mya ba le shin
myama pi ngain ngain ye swin ni de tadin dwe long wa ma lwin se chin ba bu ba chaung le so yin chano ru pi tu de dwe na yi sia tadin ta khu lo phit la ba de naw pi na phat sa long so ya ta yo tai na le na kain de ba le na kain ya chin ye a dei be ha lou sa bo tat tat a khwin ye yu bo tat tat lo tat ma pi ka za ni de lo myin mi lo pi tu de dwe na ja kha de ဘုံနေမြဲကြားနေမြဲတရိယတပုဖြစ်လာလို့အလွန်စိတ်အနှောက်ယှက်ဖြစ်လာစေပါတယ်
။တရင်ကဒီတရင်ကလက်တွေ့အကောင်အထည်မပေါ်လာဘဲနဲ့ကြားနေကြတရင်ဟောင်းတပုဖြစ်လာတဲ့အတွက်ကြောင့်မလို့ညင်ငွေရပါတယ်။ဒီတရင်မျိုးတွေမပေါ်ပြပါနဲ့တော့ဆိုပြီးတော့ဒန်ရီဒမ်ဆိုတဲ့တော့ရှင်တော်တော်လေးကိုစိတ်ပြည့်နေပုံနဲ့ရေးလာပါတယ်ရှင်။နောက်ထပ်ကိုပိုင်မြင်ကိုထုတ်ဖော်လာတဲ့တော်ရရှင်ကတော့ဖေသိန်းဆိုတဲ့တော်ရရှင်ဖြစ်ပါတယ်။စီစဉ်ပြီးတော့မှထုတ်လွှင့်တာဖြစ်တဲ့မြန်မာပြည်တွင်တရင်တွေကိုအမတန်စိတ်ပြည့်မိပါတယ်လို့သူဆိုလာပါတယ်။
VOA အစီအစဉ်အားလုံးကိုအစဉ်မြဲနားဆင်နေပါတယ် VOA ရဲ့မှန်ကန်တဲ့သတင်းတွေကိုနားဆင်ရတဲ့အတွက်ကျေးဇူးတင်ပါတယ်မြန်မာသတင်းတွေက community အောက်မှာနေရတဲ့သတင်းတွေနဲ့တူပါတယ်ဒီမှာ community ဆိုတာတရုတ်လက်ဝဲဝါဒကျင့်သုံးတဲ့နိုင်ငံကိုရည်ညွှန်းတာပါဘာကြောင့်လဲဆိုတော့လက်ဝဲ community ဝါဒကနေဝင်ခက်လွန်နဲ့ဆင်တူပါတယ်သတင်းအမှောင်ချတဲ့နေရာမှာတူပါတယ် community ဝါဒကျင့်သုံးတဲ့နိုင်ငံတွေအနောက်အိုးစုဒီမိုကရေစီကျင့်သုံးတဲ့စနစ်ကိုအစဉ်အမြဲပဲစန့်ကျင်ဘက်လုပ်လေရှိကြပါတယ်အမေရိကန်နိုင်ငံကသူသဖြင့်ကွန်မြူနတီနိုင်ငံတွေကိုရှောင်ရှားသင့်ပါကြောင်းစီရင်နာအမှန်နဲ့အကြံပြုပါတယ
်။ဒါကတော့ဒေါ်ရရှင်ကိုပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာကြတဲ့စာရင်းဖြစ်ပါတယ်ရှင်။ဒါနဲ့အခုလက်ရှိဖြစ်နေတဲ့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးရေးလာတဲ့ဒေါ်ရရှင်တစ်ယောက်ကတော့အရေးရဆိုတဲ့ဒေါ်ရရှင်မှာသူကတိုင်းရင်းသားတပုံကိစ္စကငြိမ်းငြိမ်းရင်းနဲ့ဖြေရှင်းလို့ရမယ်မထင်ပါဘူးဗျာတဲ့။ဘာလို့လဲဆိုတော့တစ်ဖက်နဲ့တစ်ဖက်ကမယုံကြဘူးလေ။စစ်တပ်ကအရေးတာမယ်ဆိုရင်တော့ NCA လမ်းကြောင်းကနေပြီးငြိမ်းငြိမ်းရေးယူကြလိမ့်မယ်ဆိုပြီးတော့သူ့ရဲ့အမြင်ကိုရေးလာပါလိမ့်ရှင်။ဒီလိုမျိုးသောရရှင်တွေသူ့ရဲ့ဒီမြန်မာနိုင်ငံကလူမှုရေးကိစ္စအဝဝနောက်ပြီးနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးချင်နေဆိုရင်ကျမတို့စီကိုစာရေးတာပေးပို့နိုင်ပါတယ်။အီးမေးလ်နဲ့ပဲဖြစ်ဖြစ် Messenger ကပဲဖြစ်ဖြစ်ကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်ကနေပြီးတော့ဖော်ပြပေးနေပါတယ်။သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။တေးတောင်းထားတဲ့သောရရှင်တွေကိုလည်းဆက်ပြီးတော့အလှည့်ပေးချင်ပါတယ်နော်။ကျွန်တော်တို့ view ရင်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ view ကိုစာရေးတာဖို့ဖိတ်ခေါ်ပါတယ်နော်။စာရိတ်ကနေစာပို့မယ်ဆိုရင် View American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိတ်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ Email ပေးပို့မယ်ဆိုရင် bami@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ View မြန်မာပိုင်းစာမျက်နှာဖြစ်တဲ့VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။အခုတေးထောင်းထားတဲ့တောရရှင်နေစီဆက်ချင်ပါတယ်။မမတ်အေးတနာဆိုရှင်ညာဝိုင်းအစီအစဉ်နေမယ်တချင်းကအေးရင်တောရရှင်နေနဲ့တကွာတေးတံကိုနားဆင်သူမိမိအနှင်းငယ်ငိုက်မြည်လာတတ်တဲ့အတွေ့မောင်လေးနဲ့ညီမလေးတွေကိုထခိုင်းပါတဲ့ကျမအစီအစဉ်ဒီတချင်းဒီနားထောင်ပြီးတော့နားမြည်တယ်လို့စာရေးလာတဲ့ညီမကဆိုလာပါတယ်ဟေဆယ်ရဲ့မောင်လေးရေထပါတော့တချင်းလေးတောင်းပြရစီရှင်နဲ့ဝါရှင်တန်ကခင်ခင်အလံဖြစ်ပါရဲ့ဟုတ်ကဲ့ညီမဒီညီမကကျမကိုငိုက်မြည်တယ်လို့ပြောလာလို့သူပြောရဲ့ဒီမောင်လေးရေထပါတော့ဆိုတဲ့တချင်းလေးကိုရှာကြည့်မိပါတယ်မောင်လေးရေထပါတော့ဆိုတဲ့တချင်းမူရင်းကတော့တကြော့နှစ်ကြော့တေးကိုတီးဖြစ်ပါတယ်ဒီနေ့မြတီးဆိုထားတာပါနော်တလောကပဲကျင်းပသွားတဲ့အဆိုပြိုင်ပွဲတစ်ခုမှာ Hazel ဆိုတဲ့အဆိုရှင်မလေးကဒီတချင်းကိုနားဆင်ပြီးတော့တော်ရရှင်နေအထူးပြန်ပြီးဒီတချင်းကိုအားပေးကြတာလည်းဖြစ်ပါတယ်ဒီတော့သူပြောထားတဲ့ဒီဟိုငုံမူရင်းတင်းတင်းမြတ်မဟုတ်ဘဲနဲ့ Hazel နောက်ဆုံးဆိုထားတဲ့တကြော့နှစ်ကြော့တေးကိုတီးသူပြောတဲ့အတိုင်းဆိုတော့မောင်လေးရေထပါတော့ဆိုတဲ့တချင်းလေးနဲ့အခုချိန်မှာကျွန်မအစီအစဉ်ကိုနားထောင်ရင်းနဲ့ငိုင်းမြည်နေမယ်တော်ရရှင်နေကိုနှိုးချင်ပါရဲ့နော်တော်ရရှိနေနိုးထားပြီးဒီတခြင်းလေးကိုခံစားနာဆင်ကြည့်ပါအောင်ရှင် ဒီဆိုထားတဲ့တကြောနှစ်ကြောဒွေးကိုဒီဆိုတဲ့တချင်ကိုနားဆင်ကြကြရပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီဒီယိုညမာပိုင်းတော်ရရှင်ရဲ့ဝေဖန်အကြံပေးစာတွေရှင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ဗ radio နဲ့တိုက်ရိုက်နားမထောင်လိုက်ရဘူးဆိုတော့ VOA ရဲ့ internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်။ကျမတို့ရဲ့ website လိပ်စာက bambi.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်နဲ့အားလုံးကျန်းမ်းဆောင်ပေးကြပါမယ်။တနာကျော်ရဲ့မြန်မာပြည်မှာပေးစာများကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့ထူးခြားစမ်းများသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။မြောက်မက်ဆီဒိုနီးယားနိုင်ငံမှာဆန်တာဆီယာမာတူကစပိညက်ဆာရီနဲ့ပကြီးအယုတ်ဆွဲတာသူ့လက်ရာပြည်ပြင်လုံးနဲ့အတွဲနမိတ်ကြီးသွားပါတယ်။ဘူဂေးရီးယားနိုင်ငံမှာတော့အယုတ်ရေးဖို့ခက်ခဲတဲ့ငှက်မွေးတောင်ပေါ်မှာပကြီးရေးချယ်တာဟာအောင်မြင်ပြီးတော့နိုင်ငံရဲ့ချားကပါဝယ်ယူနေကြပါတယ်။ဒီလိုကမ္ဘာဒေတာအနှံကထူးထူးခြားခြားသတင်းတွေကိုကိုငိမ့်ညံနဲ့မိုက်တန်စင်တို့ကတင်ပြထားပါတယ်ရှင်။
မြောက်မက်ဆီဒိုနီးယားနိုင်ငံစပိန်မြက်ဆီယာမာတယောက်ဟာစပိန်နဲ့ကျန်းမာရေးပေါ်မှာပကြီးပုံတွေကိုဖန်တီးနေပါတယ်။စဖက်လာနာဂရော့စတာနိုဖ်စကာကစပိန်လာနဲ့သူတွေရဲ့စပိန်ပိုင်းစာတွေနဲ့ဒေတာတွင်းနဲ့နိုင်ငံတကာနာမည်ကြီးသူတွေရဲ့ပုံတွေတွေကိုဖန်တီးနေရပါ။ညှစ်ထားပြီးသားစပိန်တွေနဲ့ပုံတွေဖန်တီးကြတာစာပြီးဖြစ်ပြီးတော့တခါတလေစပိန်အနေအထားစာတွေနဲ့လည်းပန်းပုံလေးတွေဆွဲပါတယ်။အင်တာနက်အွန်လိုင်းပေါ်ကနေတခြားစပိန်နဲ့ပကြီးဆွဲတဲ့အနည်းပညာရှင်တွေရဲ့လက်ရာတွေကိုကြည့်ပြီးတော့သူကိုယ်တိုင်စမ်းကြည့်ဖို့ဆုံးဖြတ်ခဲ့တာပါ။နာမည်ကြီးဆာဗီယာတက်နစ်ကစားသမားနိုဗက်ဂျိုကိုဗစ်ပုံစံနဲ့စတင်ပြီးတော့သူ့လက်ရာတွေကိုအင်တာနက်အွန်လိုင်းလူမှုကွေရက်တွေမှာစတင်ခဲ့ရပါ။အခုချိန်မှာတော့ဒေတာတွင်းမီဒီယာတွေနဲ့ပြည်သူလူထုကြားမှာသူ့လက်ရာတွေကိုသတိထားမိနေကြပါပြီ။စပိန်နဲ့ပကြီးဆွဲတာအတွက်လည်းသူ့ကိုယ်သူအနည်းပညာရှင်တယောက်လိုခံယူထားပြီးတော့ဖန်တီးမှုအနည်းပညာဟာရင်ပတ်ထဲကလာတယ်လို့ပြောပါလိမ့်ရှင်။
ဂျေရီးယားနိုင်ငံကဘနုပညာရှင်တယောက်ကတော့ငှက်တောင်မွေးတွေပေါ်မှာပကြီးဆွဲနေပါတယ်။လူညံလာတဲ့ငှက်တောင်မွေးပေါ်မှာဒေတာကန်ရိုးရာပုံမြင်တွေတဲကတလိမ့်ဆန်လေးတွေရဲ့ဇက်ကောင်တွေရဲ့ပုံတွေကိုရေးဆွဲတာပါ။အင်္ဂလိပ်လူမျိုးအနုပညာရှင် Ian Davey ရဲ့လက်ရာတွေကိုအင်တာနက်မှာတွေ့ရှိပြီးတဲ့နောက်အခုလိုငှက်မွေးပကြီးလေးတွေဆွဲဖို့ဖြစ်လာခဲ့တာပါ။သူ့ကသာသူလဲငှက်မွေးပေါ်မှာပကြီးဆွဲဖို့အတွက်လေ့လာတာတွေလုပ်ခဲ့ရပါတယ်။တငယ်ချင်းတွေကငှက်မွေးတွေကိုကူညီစုဆောင်းပေးခဲ့ပြီးပကြီးဆွဲလို့ရအောင်ဆေးတမျိုးနဲ့ငှက်မွေးကိုစိန်ရပါတယ်ပကြီးဆေးတွေငှက်မွေးပေါ်မှာတင်ကြံဖို့အတွက်ပရိုင်မာကိုသုံးရပြီးတော့ဆုတ်တံအချွန်ပါးပါးလေးတွေကိုသုံးရတဲ့အပြင်အကာလစ်ဆေးကိုပါသုံးတာပါအစပိုင်းတုန်းကတော့သူ့ငှက်မွေးပကြီးတွေကိုလက်ဆောင်အဖြစ်တငယ်ချင်းတွေကိုပေးခဲ့ပြီးအခုအခါမှာတော့လူအများရဲ့အာရုံစိုက်ခံနေရပြီးတခြားနိုင်ငံကလူတွေပါလာဝယ်ကြပါတယ်ငှက်မွေးပေါ်မှာဆွဲရတဲ့ခက်ခဲမှုကိုသဘောကျနှိမ့်ချပြီးသူ့အမှုပညာလက်ရာကောင်းတွေထုတ်လုပ်နိုင်တာကိုလည်းကျေနပ်နေပါတယ်ခင်ဗျာ
ဒီနေ့သမရနိုင်ငံမြို့တော်ဖျားကပင်စစ်ကျူးတန်းရှောက်ပညာရှင်တယောက်ဒီကိုဖျက်ကူးပြီးတော့ကျူးတန်းရှောက်ပြခဲ့ပါတယ်။ဖောကြပါမြင့်အထက်ပေတရားနဲ့ဆယ်လောက်မှာပင်စစ်ကျူးတန်းရှောက်တဲ့ပညာရှင်တာတီယာနာမိုစီယိုဘွန်ဂွန်ကာကမြို့ကိုဖျက်ကူးပြီးတော့စက်ကပွဲတော်ရှိတဲ့ဘက်ကိုရှောက်ခဲ့တာပါ။အရှိပေထောင်းနေရာနီးပါးလောက်ကိုလုံခြုံရေးကျိုးမပါဘဲနဲ့ရှောက်ပြခဲ့တာဖြစ်ပြီး ကျွန်တော်တို့ကတော့ဒီနေ့ကပြင်းလွင်တဲ့နောက်ချိုးကနေရွယ်ဘွန်ကောင်ကအတွက်လည်းအရှိဆုံးကျွန်းရှောက်ခဲ့တဲ့ပွဲတစ်ခုလည်းဖြစ်ပါလေစက်ကပွဲတော်မှာလည်းကပြဖြောပြပွဲတွေမိမှုပြတွေလေးတဲ့ပစ္စည်းတွေကိုပြင်းလျောက်ကစားပြသူတွေနဲ့စီကားနေခဲ့ပြီးတော့စက်တင်ဘာလတည့်ရက်နေ့ထိပြတာဖြောပြကြမှာဖြစ်ပါလိမ့်ရှင်
ကိုငင်းငင်းနဲ့မိုင်တန်စင်တို့တင်ဆက်ခဲ့တဲ့ကမ္ဘာတလွားထူးခြားဆန်းပြသတင်းများစီစဉ်ကိုနားဆင်ကြရတာပါ။တော်ရရှင်တွေအနေနဲ့ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့ VOA ကိုတီးသချင်းတောင်းနေတဲ့ဆိုရင် voa@burmese.com ဖြစ်ပါလိမ့်ရှင်။ အခုတော့ဒီကနေ့ညပိုင်းအတွက်သတင်းကျဉ်းချုပ်ကိုကိုရနိုင်ကပြောပြပေးပါရှင်။
အာဖဂန်နစ္စတန်ကဘုံမျိုးမှာမင်းညာကပြုလုပ်ခဲ့တဲ့မင်္ဂလာဆောင်တစ်ခုမှာအသေးခံဘုံခွဲမှုဖြစ်ပွားခဲ့တာကြောင့်တေဆုံးသူဤတော့ထပ်တိုးလာပြီးတော့အခုဆိုရင် 63ထပ်မင်းရှိပြီဖြစ်ပြီးတော့160ထပ်တောင်းထံရောက်သွားခဲ့တယ်လို့အာဖဂန်တာဝန်ရှိသူတွေကပြောလိုက်ပါတယ်။အာဖဂန်မှာရှိတဲ့ တည်ဆုံးသွားတဲ့သူတွေထဲမှာအမျိုးသမီးနဲ့ကလေးတွေလည်းပါဝင်တယ်လို့အာဏာပိုင်တွေကပြောပါရတယ်။ဟောင်ကောင်မှာတော့အဆိုအရကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုဆက်ရပတ်မြောက်ဖြစ်တဲ့ဆက်လက်ကျင်းပခဲ့ပြီးတော့ဒီကနေ့မှာတော့ဆန္ဒပြတဲ့သူရေးအတွက်ဟာတသိန်းထက်မနည်းရှိခဲ့ပါတယ်။ဟောင်ကောင်မှာမိုးရေအကြီးကျယ်ရွာနေတဲ့ဂျာကပဲဆန္ဒပြတဲ့သူတွေဟာဒီလိုဆောင်ပြီးလမ်းတွေဘက် ဘူးဦးမျိုးရန်အောင်သိန်းကိုပါတီလုံငတ်တာဝန်တွေကနေရဆိုင်းလိုက်ပါတယ်သူကမပေးထားတဲ့လုံငတ်တာဝန်တွေကိုကျော်လွန်လှုပ်ဆောင်တာကြောင့်ပါတီစည်းကမ်းနဲ့အညီအခုလိုရေးယူလိုက်တာဖြစ်တယ်လို့ NLD ပါတီပြောခွင့်ရသူဒေါက်တာမျိုးညွန့်ကတင်းနောက်တွေကိုပြောပါတယ်ပါတီလုံငတ်တာဝန်တွေကိုကျော်လွန်လှုပ်ဆောင်တယ်ဆိုတဲ့ဆွဲချက်နဲ့ပတ်သက်လို့တော့ဒါဟာပါတီနဲ့ကိစ္စဖြစ်တာမလို့ထုတ်ဖော်မပြောလို့ဘူးလို့ဒေါက်တာမျိုးညွန့်ကဒီကနေ့မှပဲပြောကြားခဲ့ပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုရနိုင်ပြောပြခဲ့ရပါဒီညစီစဉ်ထုတ်လုပ်ရေးမှုကမဆူမွန်ဖြစ်ပြီးအတက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခေးဒူပင်စကီဖြစ်ပါတယ် VOA ကိုအားပေးနာဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါကျန်းမာရွှင်လန်းကြပါစေရှင်ကျမများသစဉ်အောင်ပါ
This program has come to you from the Voice of America, Washington. Welcome.